Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA အမေရိကန်တန်ရဲ့2024ခုနှစ်ဇူလိုင်လ25ရက်နေ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်။
ဂါဇာစစ်ကိုအလုံးစုံအောင်နိုင်တဲ့အထိတိုက်ခိုက်သွားဖို့အသင့်ရှိတယ်ဆိုပြီးတော့အစ္စရေးဝန်ကြီးချုပ်ကအမေရိကန်လွှတ်တော်မှာကြုံးဝါခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်အမေရိကန်လွှတ်တော်မှာမိကွန်းပြောဆိုနေချိန်မှာပဲပါလက်စတိုင်းထောက်ခံဆန္ဒပြသူအများအပြားလွှတ်တော်ရှိမှဆူယုံခဲ့ကြပါတယ်။မန္တလေးတိုင်းမိုးကုံးမြို့ကို TNLA တအောက်ပလောင်တပ်နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကထိန်းချုပ်ရယူခဲ့ပါတယ
်။အမေရိကန်သမ္မတရွေးကောက်ပွဲဆိုင်ရာနောက်ဆုံးရအချက်အလက်တွေကိုအရင်ဆုံးသတင်းတွေပြီးမှတင်ပြပေးမှဖြစ်ပြီးဒီနောက်မှာတော့မကွေးတိုင်းဆလင်းမြို့နယ်တွင်းကလေကြောင်းတိုက်ခိုက်မှုထိုင်းနိုင်ငံမှာမြန်မာ80ကျော်ဖမ်းခံရတဲ့အကြောင်းစစ်တမ်းခံရပေမဲ့ယူကရိန်းမှာတော့အငှားကိုဝင်ဆောင်ပေးတဲ့ဝန်ဆောင်မှုဆက်လက်ဖြစ်ထွန်းနေတဲ့အခြေအနေသဘာဝဗေဒံခံနိုင်ရည်ရှိတဲ့ AI နဲ့ရေမွေးထုတ်ပေးတဲ့ဤပညာစတဲ့သတင်းဆောင်မတွေကိုလည်းနားဆင်ချရပါမယ်ရှင်ဒီနောက်မှာတော့ Editor နဲ့ဆွေးနွေးကန်ဂျန်စီတပတ်အတွင်းအားကစားအစီအစဉ်တို့ကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်အခုတော့ကိုငိမ့်ချန်းအေးကသတင်းတွေပြောပြပေးပါမယ်ရှင်
ကာဇာမာဟမတ်ရဲ့စစ်ရေးစွမ်းရည်တွေကိုမဖြတ်စည်းနိုင်မချင်းဆက်လက်တိုက်ခိုက်သွားမှာဖြစ်ပြီးစစ်ပွဲကိုအလုံးစုံအောင်နိုင်တဲ့အထိတိုက်ခိုက်ဖို့အသင့်ရှိနေကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကအမေရိကန်ကွန်ဂရက်စ်လွှတ်တော်မှာဗိုလ်ထုတ်ရေးကပြောပါတယ်နေတန်ယာဟုဟာဟမတ်နဲ့တခြားအီရန်ကြောတောက်နောက်ခံပြုလက်နက်ကင်အဖွဲ့တွေကိုတိုက်ခိုက်ရမှာအမေရိကန်ရဲ့ထောက်ခံမှုကိုမြှင့်တင်နိုင်မှုကြိုးပမ်းချက်ဖြစ်ကွန်ဂရက်စ်လွှတ်တော်မှာမိန့်ခွန်းပြောခဲ့တာပါမိန့်ခွန်းထဲမှာကိုလာကြားလာပြီးဖြစ်တဲ့ဂါဇာစစ်ပွဲအပြစ်ရရေးပုံဖော်နိုင်တဲ့အချက်တချို့ထုတ်ပြခဲ့ပေမဲ့အများစုကတော့ပြင်းထန်တဲ့သဘောထားကိုသာထုတ်ပြန်ခဲ့ပြီးဟာမတ်စ်ပေါ်အလုံးစုံအောင်ပွဲမရမချင်းအစ္စရေးအနေနဲ့စီးရီးယားဖိအားပေးသွားမယ်လို့နေတန်ယာဟုကကြုံးဝါပါတယ်ဟာမတ်စ်ရဲ့စီးရီးစွန့်ရင်နဲ့ဂါဇာမှာရှိတဲ့သူ့ရဲ့အုပ်ချုပ်မှုကိုဖျက်ဆီးပြီးဒဇာကန်အလုံးအိမ်ပြန်မခေါ်နိုင်မချင်းတိုက်ပွဲဝင်သွားမယ်လို့ဆိုပါတယ်ဒါကလုံးဝအောင်ပွဲရတဲ့အထိဆိုတဲ့အဓိပ္ပာယ်ဖြစ်ပြီးဘာလို့မှအလျှော့ပေးသွားမှာမဟုတ်ဘူးလို့ပြောပါတယ်နေတန်ယာဟုမိန့်ခွန်းပြောချိန်တလျှောက်လုံးမှာတော့Republican အမတ်တွေကထိုက်လိုက်လေလေအားပေးခဲ့ကြပြီး Democratic အမတ်တွေကတော့စိတ်အားထက်သန်မှုတိတ်မပြခဲ့ကြပါဘူးများ Israel ဝန်ကြီးချုပ် Benjamin Netanyahu American Congress မှာဗိုလ်ထုတ်နေ့ကမိန့်ခွန်းပြောနေတော့မှာပဲ Gaza စစ်ပွဲဆန့်ကျင်ရေး Palestine ထောက်ခံတဲ့ဆန္ဒပြသူအမြောက်များဟာလွှတ်တော်ရှေ့မှာစုယုံဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတို့ကလက်မတွေကိုပိတ်ဆို့ပြီး Palestine လွတ်မြောက်ရေးအော်ဟစ်ထွေးကြော်ခဲ့ကြပါတယ် Palestine 3,900 ကျော်တည်ဆုံးခဲ့ရပြီးဖြစ်တဲ့စစ်ပွဲကိုအဆုံးသတ်ဖို့တောင်းဆိုနေကြတဲ့ထောင်ငန်းရှိတဲ့လူအုပ်ကြီးကိုဓာတ်ငွေကမျက်နှာဖုံးတွေတက်ဆင်ထားတဲ့ရဲတပ်ဖွဲ့ဝင်တွေကပိတ်ဆို့တားဆီးခဲ့ရပါတယ်။ဆန္ဒပြသူတချို့ကကြမ်းဖက်လာပြီးရဲကတားမြစ်ထားတဲ့သတ်မှတ်မြင်းကိုနာခံဖို့ပြက်ကွက်လို့ pepper spray လို့ခေါ်တဲ့ငရုတ်စီဖြန်ကြိယာတွေအသုံးပြုခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။အကာအကွယ်အုပ်ထုပ်တွေစောင့်ပြီးအဒီကရုံနှိမ်နင်းရေးတိုင်းတွေကင်ဆောင်ထားတဲ့ရဲရရှိအမြောက်ပြားဟာလွတ်တော်အနီးတစ်ဝိုက်မှာလုံခြုံရေးအဖြစ်ယူထားတာကိုတွေ့ရပါတယ်။ဆန္ဒပြသူအများပြားဟာနေတန်ယာဟုရဲ့ပုံတူရုပ်ထုကြီးကိုနတ်ဆိုးပုံတံဂျိုးတွေတက်ဆင်ခဲ့ကြလို့ဗဇက်ကနေလဲသွေးတူတွေစီးကျနေတဲ့ပုံစံပုံဖော်ခဲ့ကြပါတယ်။တချို့ကတော့နေတန်ယာဟုရဲ့ပုံတူစက်ကူကိုမီးရှို့ခဲ့ကြပါတယ်။ဆန္ဒပြသူအများစုကအစ္စရေးကိုရှုံချခဲ့ကြပြီးတချို့ကတော့နေတန်ယာဟုကိုထောက်ခံကြောင်းပြသခဲ့ကြတယ်လို့ဟာမတ်နဲ့အပြစ်ရရဲ့သဘောတူကဒဇာကနေအိမ်ပြန်ခွန်နိုင်ရေးဖိအားပေးတောင်းဆိုခဲ့ကြပါတယ်များ။အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာလာမယ့်နိုဝင်ဘာမှာကျင်းပမယ့်2024ခုနှစ်သမ္မတရွေးကောက်ပွဲမှာထပ်ပြီးအရွေးခံတော့မှာမဟုတ်ကြောင်းပြီးခဲ့တဲ့တတိယနေ့ကကြေညာခဲ့ပြီးမှပထမဆုံးအကြိမ်ဖြစ်ဒေသစံတော်ချိန်ဗိုလ်ထုတ်ညပိုင်းမှာတိုင်းပြည်ကိုမိန့်ခွန်းပြောဖို့ရှိပါတယ်။သမ္မတဘဲဥပုံအခန်းကနေပြောကြမဲ့ဒီမိန့်ခွန်းထဲမှာရွေးကောက်ပွဲကနှုတ်ထွက်ခဲ့ရတဲ့သူ့ရဲ့ဆုံးဖြတ်ချက်နဲ့ရှေ့အနာဂတ်အစီအစဉ်တွေကိုချပြဖို့မျှော်လင့်ရပါတယ်။ဒါပြင်သူ့ရဲ့သမ္မတတန်းတွင်လှုပ်ဆောင်ခဲ့တဲ့ဥပဒေပြည်ရေးကိစ္စရတွေနိုင်ငံအခြားမှာမာမိတ်တွေချဲ့ထွင်နိုင်ခဲ့တာနဲ့ဒီမိုကရေစီစနစ်ပေါ်အကာအကွယ်ပေးခဲ့တဲ့သူ့ရဲ့မူဝါဒစီမံရေးအကြောင်းကိုထည့်သွင်းပြောကြားဖို့လည်းရှိပါတယ်။သမ္မတဘိုက်ဒန်ဟာသမ္မတရွေးကောက်ပွဲကနေထွက်ခဲ့ရပေမဲ့လက်ရှိဒုတိယသမ္မတကမလာဟဲရစ်ကိုသမ္မတကိုယ်စားလှယ်လောင်းနေရာအတွက်ထောက်ခံပေးထားပြီးရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းဒီမင်းငုံထဲမှာထည့်သွင်းပြောဆိုပွဲရှိပါတယ်။ဒုသမ္မတဟဲရစ်ကတော့ပြီးခဲ့တဲ့တနင်္လာနေ့ကမဲဆွယ်စည်းရုံးရင်းဝန်ထမ်းတွေနဲ့စကားပြောရမှာပြီးခဲ့တဲ့3နှစ်ခွဲကျော်ကာလအတွင်းသမ္မတဘိုက်ဒန်လုဆောင်ခဲ့တဲ့အောင်မြင်မှုတွေဟာခေတ်သစ်သမိုင်းမှာဘာနဲ့မှနှိုင်းယှဉ်လို့မရနိုင်တဲ့အမွေအနှစ်တွေဖြစ်ကြံ့ရင့်နေမယ်လို့ချီချူးစကားဆိုထားပါတယ်မြတ်
မနက်ခင်းစီစဉ်လေးကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရဲ့ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုဒု Channel 101ဒါမှမဟုတ်လေ Thaicom 6 ဂျိုဒု Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါရဲ့ရှင်။
ကြတာပရိနေမနေ့ဖက် view ရဲ့သတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာ2028ရဲ့အပိုင်း2ရဲ့ရက်30မြောက်နေ့မှာမန္တလေးတိုင်းမိုးကုတ်မြို့ကစစ်ကောင်စီတပ်စခန်းတွေကိုရှင်းလင်းခဲ့ပြီးမိုးမိတ်နဲ့နောင်ချိုမြို့နယ်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းတန်းအမျိုးသားလူမျိုးရေးတပ်မတော် TNL ကသူ့ရဲ့ Telegram လူမှုကွန်ရက်မှာဗုဒ္ဓဟူးနေ့ကထုတ်ပြန်ပါတယ်လူမှုကွန်ရက်တွေမှာဒေသခံတွေရဲ့ပြောဆိုချက်နဲ့တင်ထားတဲ့ဓာတ်ပုံဗီဒီယိုတချို့မှာတော့လက်နက်ကင်တပ်ဖွဲ့ဝင်တွေကိုမြို့နယ်လူထုကကြိုးစိုးနှုတ်ဆက်နေကြတဲ့မြင်ကွင်းတွေကိုလည်းတွေ့ရပါတယ်မိုးကုတ်မြို့ကို TNL နဲ့ PDF ပူးပေါင်းတပ်တွေကသိမ်းပိုက်ကြောင်းပြောဆိုချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ဒေတာရင်းသတင်းဌာနတစ်ခုဖြစ်တဲ့ရွှေဖြည်းမြေသတင်းအေဂျင်စီရဲ့ဖော်ပြချက်မှာတော့မိုးကုတ်မြို့အရှေ့ပိုင်းကစစ်ကောင်စီတပ်နဲ့ဖြူရောင်ညောင်ကုန်းရွာတွေမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်တွေဟာမိုးကုတ်မြို့ကနေထွက်ပြေးသွားတာဖြစ်တယ်လို့ဆိုပါတယ်။မိုးကုတ်မြို့ကို TNL နဲ့မန်လေး PDF တို့ပူးပေါင်းတပ်တွေကပြီးခဲ့တဲ့ဇွန်လ25ရက်ကစပြီးစတင်တိုက်ခိုက်နေတာပါ။ TNL ရဲ့ထုတ်ပြန်ချက်အရတော့မိုးကုတ်မြို့ကစစ်ကောင်စီတပ်စခန်းအလုံးကိုဗုဒ္ဓဟူးနေ့ညနေ 9:00 မှာအပိတိုင်ရှင်းလင်းသိမ့်ပိုက်နိုင်ခဲ့တဲ့ဆိုပါတယ်တရုတ်နိုင်ငံရဲ့တောင်းဆိုချက်အရ MNDAA ကိုခန့်တက်ကရှမ်းမြောက်မှာဒီလကုန်တီတစ်ဖက်သက်အပြစ်ရက်ကြောင်းပြီးခဲ့တဲ့စနေနေ့ကကြီးညာထားပေမဲ့မိုးကုတ်ပါဝင်လာရှိုးကြောင်မဲနောင်ချိုမိုးမိတ်ဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာပြည်ထနိုင်ငံပါရီမြို့တော်မှာကျင်းပမဲ့2024ခုနှစ်နွေရာသီအိုလံပစ်ပြိုင်ပွဲစတင်မှု2ရက်လုံမှာပြိုင်ပွဲကိုတိုက်ခိုက်နှောက်ယှက်မဲ့ကြံစည်မှုအများအပြားကိုတားဆီးနိုင်ငံကြောင်းအာဏာပိုင်တွေကပြောပါတယ်။အိုလံပစ်ပြိုင်ပွဲကိုမတိမငြိမ်ဖြစ်စေမှုတန်တရားနဲ့ပါရီကတိုက်ခန်းတစ်ခုမှာအသက်40အရွယ်ရုရှားနေဘွားအမျိုးသားတူကိုအင်ကာနီကဖမ်းဆီးခဲ့ကြောင်းအစိုးရရှင်းလင်းတွေကဗုဒ္ဓဟူးနေ့မှာပြောပါတယ်။နိုင်ငံခြားတိုင်းပြည်တစ်ခုအတွက်သတင်းအချက်အလက်တွေစုဆောင်းကပြင်သစ်မြေပေါ်မှာရန်လိုတိုက်ခိုက်မှုတွေကိုလှုပ်ဆောင်မှုနဲ့သူ့ကိုဆွဲချက်တင်ထားတဲ့ဆိုပါတယ်။ဒီမှုဟာပြစ်မှုထင်ရှားခဲ့ရင်ထောင်ဒဏ်130အထိချမှတ်ခံရနိုင်ပါတယ်။တန်တရားရှိသူရဲ့နေအိမ်ကိုရှာဖွေမှုအတွေ့အိုလံပစ်အားကစားပြိုင်ပွဲကိုမတိမငြိမ်ဖြစ်စေမဲ့ဖြစ်ရပ်တွေလှုပ်ဆောင်မှုရည်ရွယ်တဲ့ပစ္စည်းတွေတွေ့ရတယ်လို့ဆိုပါတယ်။ဩဂတ်စ်လ17ရက်နေ့အထိကျင်းပမဲ့အိုလံပစ်အားကစားပြိုင်ပွဲရဲ့ဖွင့်ပွဲအခမ်းအနားကိုတော့လာမယ့်တောက်ကြနေ့ကျရင်စိမ့်မြစ်ပေါ်မှာခန်းကန်းနာကျင်းပဖို့ပြင်ဆင်ထားပြီးလုံခြုံရေးနဲ့အထူးတင်းကျပ်ထားပါတယ်ခင်ဗျာ။ထိုင်ဝမ်မှာတိုင်ဖုန်းမုန်တိုင်းဂေမီကြောင့်ဗုဒ္ဓဟူးနေ့ကလူသေး3ဦးသေဆုံးခဲ့ပါတယ်။ရှင်းနှစ်အတွက်မှာအပြင်းထန်ဆုံးဖြစ်ပွဲရှိတဲ့အင်အားပြင်းတိုက်ဖုန်းမုန်တိုင်းဟာထိုင်ဝမ်ကျွန်းကိုဗဟိုပြုပြီးလေပြင်းအားတနအိမ်မှာ142မိုင်နှုန်းထိတိုက်ခိုက်ပွဲရှိကြောင်းထိုင်ဝမ်မိုးလေဝသအာဏာပိုင်တွေကပြောပါတယ်။လာမယ့်24နာရီအတွက်မှာအလွန်ပြင်းထန်တဲ့ရင်ဆိုင်ရပွဲရှိတယ်လို့ထိုင်ဝမ်ဝန်ကြီးချုပ်ချိုဆွန်ထိုင်းကသတိပေးထားပါတယ်။ထိုင်ဝမ်ဗဟိုသတင်းအေဂျင်စီရဲ့ထုတ်ပြန်ချက်အရလေပြင်းတိုက်ခိုက်မှုနဲ့မိုးသည်ထန်စွာရသက်မှုကြောင့်လက်ရှိမှာလူပေါင်း220ကျော်ဒဏ်ရာရရှိထားတဲ့ဆိုပါတယ်။မုန်တိုင်းကြောင့်ထိုင်ဝမ်အရှိတ်ကကန်ယူတန်းမှာစီစဉ်ထားတဲ့လေတက်လေးကျင့်မှုတွေကိုလည်းဖျက်သိမ်းခဲ့ရပါတယ်။ထိုင်ဝမ်ကျွန်းအနှံ့ပြားကလမ်းမတွေပေါ်မှာလည်းရေနှစ်မြုပ်နေပါတယ်။စာသင်ကျောင်းတွေရုံးနေတဲ့ခီးသွွားနေရာတွေပိတ်ထားပါတယ်။ဂျပန်တရုတ်နဲ့ဒေသတွင်းနိုင်ငံတွေကိုပြန်သက်မဲ့လေကျောင်းခီးစင်တွေကိုလည်းကြာသပတေးတွေမှာဖျက်သိမ်းထားပါတယ်။ဒေသစံတော်ချိန်ညနေ3နာရီအထိလည်းရထားလိုင်းတွေကိုရပ်ထားပါတယ်။တိုင်ဖုန်းဂေမီဟာဖိလစ်ပိုင်နိုင်ငံကိုလည်းတိုက်ခတ်ခဲ့ပြီးအဲ့ဒီမှာလူ13ဦးထက်မနည်းသေဆုံးခဲ့ရပါတယ်။မုန်တိုင်းဟာထိုင်ဝမ်ကိုကျော်ဖြတ်ပြီးမှတော့တရုတ်နိုင်ငံမှာလည်းမိုးရွာဖို့မျှော်လင့်ထားပါတယ်ခင်ဗ
ျ။ကိုငင်းချင်ဤပါရှင်အခုတော့အမေရိကန်သမ္မတရွေးကောက်ပွဲဆိုင်ရာသတင်းဆောင်မကိုစတင်တင်ပြပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှာ Republican သမ္မတလောင်းဒေါ်နယ်ထရန့်ဟာသမ္မတဂျိုးဘိုက်ဒန်နှုတ်ထွက်သွားတာနဲ့အတူဒီမိုကရက်ပါတီကတင်မြှောက်မဲ့သမ္မတလောင်းလိုယူဆရသူနဲ့ရင်ဆိုင်နေရပါတယ်။ဒုသမ္မတကမလာဟဲရစ်နဲ့ထိတိုက်တွေ့ဖို့ထရန့်ရဲ့မဲဆွယ်စည်းရုံးရေးချင်းကပ်ပုံဘလို့ပြန်ချိန်လိုက်တယ်ဆိုတာကို VOA သတင်းထောက် Scott Stans သတင်းပေးပို့ထားပါတယ်။ဦးတင်မောင်သတ်ပါရှင်။
ဒီမိုကရက်ပါတီသမ္မတလောင်းဖြစ်ထွက်ပြီးဟိုသမ္မတဂျိုးဘိုင်ဒန်ကိုဖိအားပေးပေးခဲ့ကြတာကိုပြီးခဲ့တဲ့အပတ်သူတို့ရဲ့ပါတီညီလာခံပါ Republican Party ဝင်တွေတွေ့ခဲ့ကြရပါတယ်။ဒလိုနဲ့သူထွက်လိုက်တဲ့အခါ Republican တွေကစင်စစ်ဒေတာကိုပါတီအကြောကြားမှာအခုလိုပြောတာနော်။
If you ever wondered how Joe Biden
ဇမားဆူဆူဝါဖြစ်အောင် Joe Biden ဘယ်လိုများလုပ်ခဲ့ပါလဲ။အန်အောနေရင်သူ့ကိုကူညီခဲ့သူရှိတာမမေ့လိုက်ပါနဲ့။
တရားမဝင်ဝင်ရောက်လာတာတွေများလာတာအတွက်ဒုတိယသမ္မတ Harris အပေါ်ဒီကြော်ညာတဲ့အပြစ်တင်လိုက်ပါတယ်
ဒီကိစ္စကျမလုံနေခဲ့တာတော့ကိုကြားပါပြီ
။တရားမဝင်ဝင်လာကြတဲ့ကိစ္စမှာသူမဟာ NDA များလောက်အောင် liberal ကြပါတယ
်။ Democrat Party ရဲ့အလားအလာအကောင်ဆုံးတပ်ပြလောင်းဖြစ်ပထမဦးဆုံးပဲဆွဲစည်းရုံးတဲ့အခါသူမဟာအစိုးရတရားရုံးရှေ့နေတဲ့ရှေ့နေကျုပ်ဖြစ်လုပ်ခဲ့တာကိုပြောပြပြီး Harris ကတံပြန်ထိုးနှက်လိုက်ပါတယ်
။ And in those roles I took on perpetrators of all kinds.Predators who abuse women. ဒီတဝင်းနဲ့
ထရင်အပြစ်ကျူးလွန်သူမျိုးစုံကိုကျွန်မရင်ဆိုင်ခဲ့ပါတယ်။အမျိုးသမီးတွေအပေါ်မတော်မတရားပြုသူတွေ၊စားသုံးသူတွေအပေါ်လိမ့်လည်သူတွေ၊ကိုကြိုးအတွက်စီးမြင်တွေကိုလှည့်ပြားသူတွေ၊ဒါကြောင့် Donald Trump ပုံစံတွေကိုကျွန်မသိတယ်လို့ပြောလိုက်ပါတယ်
။ I know Donald Trump's type.
ဘယ်ဟုတ်တယ်လဲ Trump ဦးဆောင်နေတဲ့ပြည်ဝင်ကို Harris ကအစကပြန်ဆက်လိုက်ပါတယ်လို့Brookings Institute လေးလာရဲ့ဖွဲ့ကအစိုးရဆိုင်ရာကြွမ်းကျင်သူ Darrell Bots ကပြောပါတယ
် She'll be very competitive in those
Pennsylvania, Michigan, Wisconsin စတဲ့အရေးပါတဲ့အနောက်လေပိုင်းပြည်နယ်တွေမှာ Harris ကအတော်အကျိတ်နဲ့ပြိုင်နိုင်ပါလိမ့်မယ် Arizona လို့ဘယ်ဘက်ပါမယ်မသိနိုင်တဲ့ပြည်နယ်တွေမှာလည်း Democratic အားကောင်းလာအောင်သူလုပ်နိုင်ပါလိမ့်မယ
် Republican Party သဘာလောင်း Trump ရဲ့အတွက်တော့စိန်ခေါ်လာသူအစ်စ်ဆိုတာနာမည်ကြောင်းတစ်ခုပေးတာပ
ါ I call her laughing Kamala.You ever watch her laugh? She's crazy. You know, you can tell a lot by her laugh. No, she's crazy. She's nuts.
Trump so dai dai ne lo Republican ga yong chi ni de message si yong yi phit chaw Hofstra tag lo ga Minnow Post ga pyaw ba de.
Clearly former president Trump.
တမရဟောင်း Trump နဲ့သူ့ရဲ့မဲဆွယ်စည်းရုံးရဲ့ဝန်ထမ်းတွေကတမရ Biden ကိုအနိုင်ယူလို့ရတဲ့ပြိုင်ဖက်အဖြစ်မြင်တာရှင်းပါတယ်။သူ့တမရ Harris ကိုလည်းဒီအတိုင်းပဲမြင်ပုံရပါတယ်
။ Democrat တမရလောင်းပြောင်းသွားတော့မဲဆွယ်ပုံပြန်ချိန်လာရတာကို Darrell ကအခုလိုပြောပါတယ်
။ Serge Ukraine after recast the whole thrust of their
သူတို့မဲဆွယ်စည်းရုံးပုံတစ်ခုလုံးပြန်ချိန်ရတာပါ။ Joe Biden တိတ်အိုနေပြီ။တမရအလုပ်မလုပ်နိုင်တော့ဘူး။သူ့မိသားစုကလည်းအကျင့်ပြစ်တယ်။ဆရာရီကမရှိတော့ပါဘူးဆက်လက်တိုက်ခတ်မယ်ဆိုတာကတော့သိကြပါတယ်ဟဲရစ်ကကယ်လီဖိုးနီးယားကလာတော့ကြံနေရာတွေထက်ပိုပြီး liberal ဖြစ်တာသူတို့အဓိကထားကြပါလိမ့်မယ
်ထရမ့်ရဲ့ဒုတိယသမ္မတ JD Vance ကအခုလိုဟဲရစ်ကိုတိုက်ခတ်ပြောကြလိုက်ပါတယ
် Our country has been
set လုံးနိုင်တဲ့သမ္မတနဲ့ကျွန်တော်တို့တိုင်းပြည်က၃နှစ်ခွဲနေခဲ့ကြပြီပါပြီဒါဘာကြောင့်လဲဆိုရင်ကမလာဟဲရစ်တန်ကြံဒီမိုကရက်တွေကသမ္မတဆွမ်းအင်နဲ့ပတ်သက်တဲ့လိင်ကဲကြမှာကြောင့်ပါပဲသူ JD Vance ကပြောသွားတာပါကမလာဟဲရစ်ကတော့သူမအမြင်နဲ့ Trump အမြင်ကြားမဲဆန္ဒရှင်တွေကရွေးချယ်ကြပဲလို့ပြောပါတယ
် Do we want to live in a country of freedom compassion and rule of law
လွတ်လပ်မှုဆန္ဒရိုင်းပင်းမှုတရားဥပဒေစိုးမိုးရေးရှိတဲ့အတိုင်းပြည်မှာကျမတို့နေလို့ကြပါသလားဒါမှမဟုတ်ကတောင်းကနင်းတွေဖြစ်အချောက်တရားအမုန်းတရားတွေနဲ့တိုင်းပြည်မှာနေကျင်ကြပါသလားဒီမေးခွန်းကိုဖြေဖို့တယောက်ချင်းစီမှာအာဏာရှိပါတယ်အာဏာဟာပြည်သူစီမှာရှိပါတယ
် Trump နဲ့ Democrat Party ကြားထောက်ခံမှုကွာဟနေတာကို Kamala Harris ကကျင်းအောင်လှုပ်လာနိုင်တာကို Biden မြေကောက်ပွဲကနေနှုတ်ထွက်သွားပြီးကနဦးစစ်တမ်းတွေကပြသနေပါတယ်ခင်ဗျာ
မကွေးတိုင်းဆလင်းမြို့နယ်အတွင်းစစ်ကောင်စီတပ်ကနှစ်ရက်ဆက်တိုက်လေးချောင်းကဘုံကျဲတိုက်ခိုက်လို့အရက်သား၄ဦးသေဆုံး၁၀ဦးထဏ်မင်းနဲ့ဒဏ်ရာရတယ်လို့ဒေသခံတို့ကပြောပါတယ်။စကိုင်းတိုင်းမင်းကွန်းဒေသမှာလည်းနေအိမ်တွေမိရှုခံရကြောင်းသိရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုညံဝင်းအောင်ပြောပြထားပါတယ်ရှင်
။စကိုင်းတိုင်းဆလင်းမြို့နယ်ငလိုင်တွင်ကြေးရွာကဘုံကျဲချောင်းနဲ့လူနေအိမ်တွေကိုဇူလိုင်23ရက်ညပိုင်းကစစ်ကောင်စီကလေကြောင်းတိုက်ခိုက်လို့အရက်သား၄ဦးသေဆုံးသွားပြီး10ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဇူလိုင်24ရက်နေ့လယ်ပိုင်းကလည်းစလင်းမြို့နယ်တဲကကြောက်အိုးတညောက်တင်စတဲ့ကြေးရွာတွေလည်းလေကြောင်းတိုက်ခိုက်ခံခဲ့ရတယ်လို့မင်းမှုခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့သတင်းပြန်ကြားရေးကပြောပါတယ်
။ငလိုင်နယ်ကြေးရွာမှာကျွန်တော်9နာရီ5မိနစ်လောက်အာသာတဲ့အတိုက်ခတ်ခံရတယ်ဗျ။ဒီဆုံးမှုကတော့ကျွန်တော်တို့ဒီအရသားလေးဦးကျွန်တော်တို့ဖြေဆုံးပြကြကျွန်တော်တို့တိုင်ရတာတော့10ဦးပေါ့အရသား10ဦးကျွန်တော်တိုင်ရထားတယ်ဗျ။ရွာရဲ့ဒီဘာသာရေးအဆောက်အဦဖြစ်တဲ့ကျွန်တော်တို့ဖုန်းကြီးကျောင်းရဲ့ကျွန်တော်ရွာလေးကလူနေအိမ်တွေကိုကျွန်တော်ဒါလာပစ်တဲ့ပုံကျဲတဲ့ကျွန်တော်ဆက်လက်ပြီးနဲ့ပြစ်ခတ်တိုက်ခိုက်တယ်ပေါ့။ဒီနေ့ဆိုလို့ချင်းလည်းဒုတိယအကြိမ်ကျွန်တော်လေကြောင်းတိုက်ခတ်ခံရတယ်အဲ့ဒီဒီဆလင်းမြို့နေတွေရပဲလေကြောက်အိုးတို့တညောက်တင်တို့ပဲမှာလေအဲ့ဒီနေရာကတော့ဒီကိတ်တညာမှုဟိုစည်ရင်းကတော့ကျွန်တော်တို့အဓိကမတည်ရလေအရသားတွေလောက်ကန်စားတောင်းနေတဲ့ဒီကြေးရွာအတွင်းကြေးရွာနေပြည်သူတွေကိုဒါတော့တက်ရွေကျစီနဲ့ကျွန်တော်တို့ပြစ်ခတ်တက်ခတ်တယ်လို့ပဲကျွန်တော်တို့ကတော့ ထားတယ်ပေါ့ဒါတို့အချက်လွှတ်ရတဲ့တော့သူတို့ကတော့တို့လုံးနေကြတိုင်းလုပ်တော့ပေါ့
မြေပြင်မှာတိုက်ပွဲမရှိပဲလေကြောင်းတိုက်ခိုက်ခံခဲ့ရတာလို့ဒေသခံတွေကပြောပါတယ်နောက်ထပ်လေကြောင်းတိုက်ခိုက်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြပြီးဒေသခံတွေဟာကြေးရွာတွေကနေတောတောင်တွေထဲကိုပြောင်းရွှေ့ရှောင်ပုန်းနေရပါတယ်စကိုင်းတိုင်းမင်းကွန်းဒေသမှာလည်းစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေပြီးနေအိမ်30ကျော်မီးရှို့ခံရတယ်လို့မြေပြင်အခြေအနေကိုသိရှိသူတွေကပြောပါတယ်နာမည်ကျော်မင်းကွန်းခေါင်းလောင်းနဲ့မြာသိန်းနှံဇေဒီအနီးကမင်းကွန်းတောင်ရွာမြောက်ရွာနဲ့ရှားရောင်းရွာကနေအိမ်တွေမီးရှို့ခံခဲ့ရတာဖြစ်တယ်လို့ဒေသခံတဦးကပြောပါတယ်
။မင်းကွန်းရွာဘက်ကိုမင်းကွန်းဘက်ကိုရဲကမစီကကင်းလဲရနေမှာပါရဲကရ။ကင်းလဲတဲ့ချိန်မှာဒီဘက်ကယူနီကွန်းဖွဲ့ကတောက်ကြဖွဲ့ကဝင်ပြီးတော့ဟိုတောက်ကြနေရင်လည်းပြစ်တယ်လို့စပြစ်တယ်လို့ပြောတယ်ပေါ့။ပြင်းနေတဲ့သူတို့ဘက်ကရဲဘော်နှစ်ယောက်နဲ့အရာသူရဲမူလပါတော့အဲ့သုံးယောက်ကြာနေမှာပါ။အဲ့ချိန်မှာသူတို့နောက်ထပ်အင်းအားရောက်လာပြီးတော့မင်းကွန်းရွာတောင်ရွာမြောက်ရွာရှိတဲ့အိမ်ကြီးနဲ့ရွာပေါင်း9အိမ်ကြီးမိရှို့တယ်တဲ့ရှို့ပြီးတော့ညာဘေးနဲ့ဇေဒီနန်းကအဲ့ရွာကိုမိရှို့တာ30ကျော်လောက်တော့ပါသွားတယ
်အခုလိုတိုက်ပွဲဖြစ်ပြီးနောက်ညာဘက်မှာစစ်တပ်ဟာပြန်လဲဆုတ်ခွာသွားပြီးအရသား2ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်ဖမ်းဆီးခံရတဲ့ဒေသခံတွေပြန်မလွတ်သေးသလိုဘယ်နေရာကိုဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတာလည်းမသိရသေးပါဘူးစစ်တပ်နဲ့စစ်တပ်ထောက်ခံတဲ့ပြူစောထီတွေဟာအာနာသိမ့်ပြီး3နှစ်ကျော်ကာလအတွင်းအရသားနေအိမ် 9,500 ကျော်ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ Data for မြန်မာအဖွဲ့ကဇူလိုင်24ရက်နေ့မှာသတင်းထုတ်ပြန်ပါတယ်မီးရှို့ခံရတဲ့နေအိမ်အများစုဟာသခိုင်းတိုင်းတွေကဖြစ်ပြီးနေအိမ် 6,800 ကျော်မီးရှို့ဖျက်ဆီးခံခဲ့ရတာဖြစ်တယ်လို့တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်အဲ့ဒီဒေသမှာ90ရာခိုင်နှုန်းကျော်အထိရှိနေပါတယ်ခင်ဗျာ
မလေးရှားကိုတရားမဝင်သွားမဲ့မြန်မာနိုင်ငံသား84ဦးကိုဇူလိုင်လ23ရက်နေ့ကထိုင်းနိုင်ငံဖက်ချဘူရီခိုင်တဲမှာဖမ်းမိတယ်လို့ပဲပြီးခဲ့တဲ့5ရက်တုန်းကလည်းကန်ချနာဘူရီခိုင်တွင်းကလှိုင်းကူတစ်ခုတည်းပုံအောင်ဆောင်ဆိုင်နေတဲ့မြန်မာတရားနိဗာကိုဖမ်းဆီးရမိခဲ့ပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မိုက်အေးအေးမှသတင်းပေးပို့ထားပါတယ်ရှင
်မလေးရှားနိုင်ငံထဲကိုသွားရောက်အလုပ်လုပ်ကြမဲ့မြန်မာနိုင်ငံသား84ဦးကိုဇူလိုင်လ23ရက်နေ့ကထိုင်းနိုင်ငံပက်ရှ်ဘူရီခရိုင်ထဲမှာအစုလိုက်အပြုံလိုက်ဖမ်းမိခဲ့ကြောင်းအလုသမားရေးနှုတ်ရှားသူတဦးကအခုလိုပြောပါတယ်
။မလေးရှားနိုင်ငံကိုသွားဖို့လေနေအိမ်မှာဒီထိုင်းရဲတွေစုံစမ်းပြီးစီတော့နေအိမ်မှာနေတလုံးမတင်ကြလို့ပတ်စစ်စီတဲ့ခါမှာအဲဒီမျိုးသားအမျိုးသမီးအလုံးမှ80နဲ့ဒီဦးဖမ်းရမိတာပါနော်။ဖက်ပူလီမြို့မှာမြို့နယ်ထဲမှာမိတာပါ
အဲ့ဒီဖမ်းမိသူတွေဟာထိုင်းမြန်မာနယ်စပ်ညဝီမဲဆောက်လမ်းကနေကားသုံးစီးနဲ့လာကြသူတွေဖြစ်တယ်လို့လည်းဆိုပါရယ်အခုဆိုရင်မလေးရှားနိုင်ငံထဲကိုခိုးဝင်ဖို့စ조사ကြတဲ့မြန်မာတွေအများအပြားရှိနေတယ်လို့လွန်ခဲ့တဲ့5ရက်ကလည်းကန်ချနာဘူရီခရိုင်ထောင်ပါဘူးမြို့နယ်ထဲမှာမလေးရှားကိုခိုးဝင်ဖို့စောင့်နေကြတဲ့မြန်မာ80ကျော်ကိုဘာဂျီယားလောင်ကွန်း10နီးကလှိုင်းကူတစ်ခုတွင်းမှာဖမ်းမိခဲ့တယ်လို့လည်းပြောပါရယ်
လာနာစတီရတော့မကြီးအမိပါလားဆက်အဲ့ဒါအိုင်ကူရမမိတာပါအဲမြန်မာနိုင်ငံရဲ့အဓိကကတော့ဒီမှာလလုံးလက်စားဘာမှမရှိတော့ကုန်စင်းတော့ရဲ့ဆက်သာဖို့တောက်ဖို့ရတဲ့တဲ့စစ်တာနဲ့ဒီဘက်ကိုဆက်လာကြတဲ့လူငယ်များတယ်လေတော်တော်တော်များတယ
်ထိုင်းနိုင်ငံထဲမှာတရားဝင်အထောက်အထားရှိတဲ့မြန်မာနှစ်သန်း3သိန်းကျော်ရှိပြီးတရားမဝင်အထောက်အထားမဲ့နေသူတွေကတော့တရားဝင်တဲ့နှစ်ဆလောက်ပိုများနေတယ်ဆိုပြီးအလုသမားရေးဆောင်ရွက်နေသူတွေကပြောပါရယ်မြန်မာနိုင်ငံမှာနိုင်ငံရေးစီရေးအခြေအနေတွေကြောင့်ထိုင်းနိုင်ငံထဲကိုနေ့စဉ်အစုလိုက်အပြုံလိုက်မြန်မာတွေဝင်ရောက်လာနေဆဲဖြစ်ပါရယ်ရှင
်ရုရှားချူချိုစင်မတိုင်ငင်ကယူကရိန်းမှာအငှားကိုဝင်ဆောင်ငှားဖို့နိုင်ငံတကာကဖောက်သည်တွေအလားများခဲ့ပါတယ်ယူကရိန်းအမျိုးသမီးတွေအငှားကိုဝင်လဲပြီးမွေးပေးတဲ့ကလေးကတစ်နှစ်ကိုထောင်နဲ့ချီပြီးတော့ရှိတာပါလက်ရှိမှာစစ်ဖြစ်နေပေမဲ့လည်းနိုင်ငံခြားဖောက်သည်တွေကယူကရိန်းကိုလာနေဆဲဖြစ်ပါတယ် VOA သတင်းထောက်မာရီပါရုတ်ပေးပို့တဲ့သတင်းလွှာကိုမဤသက်စင်ပြောပြပေးပါမယ်ရှင
်ယူကရိန်းကိုရုရှားကျူးကျော်စစ်ထိုးတဲ့အချိန်မှာအမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်ကကန်ဒစ်ဂရန်ဂယ်လာရာနဲ့ဂျီယိုဗာနီဂယ်လာရာတို့ဇနီးမောင်နဲ့အတူကလေးကိုယူကရိန်းအမျိုးသမီးကအငှားကိုဝင်လွှဲပေးထားတာဖြစ်ပါလိမ
့် It was very shocking at the same time because you wouldn't think it was like surreal you were just like well
အရင်အန်ဝတော်ပြီးလူတွေကြောက်အောင်ရုရှားတွေကတမင်ပြောတာလားဆိုပြီးမယုံနိုင်ဖြစ်ခဲ့ပါတယ်
2022မေလမှာသူတို့ရဲ့သားလေးဘေကီကင်းနဲ့မွေးလာခဲ့ပြီးတော့သူ့ကိုတွားခေါ်ဖို့မိဘတွေကဆစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံစီကိုလာခဲ့ကြပါတယ
် Motions really really truly poor
ရုံရုံနဲ့နေရာကိုရောက်ပြီးကျွန်တော်ကလေးနဲ့ပထမဆုံးနေရာတဲ့ညမှာစိတ်ခံစားချက်တွေအရင်ပြင်းထန်ခဲ့ပါတယ်ကျွန်တော်ကလေးကအခက်ခဲမျိုးစုံကြားကနေမွေးဖွားလာရတဲ့အတွက်ကြောင့်ပါ
ကလေးမရကြတဲ့ဇနီးမောင်နှံတွေအတွက်အငှားကိုဝင်တဲ့ရှာဖို့ယူကရိန်းနိုင်ငံကိုသွားကြတာများပါလေ2013ခုနှစ်တုန်းကချမှတ်ခဲ့တဲ့ယူကရိန်းဥပဒေအသစ်အရကိုယ်တိုင်ကလေးမရတဲ့တရားဝင်လက်ထပ်ထားတဲ့အမျိုးသားအမျိုးသမီးဇနီးမောင်နှံယူကရိန်းနိုင်ငံသားဖြစ်စေနိုင်ငံခြားသားဖြစ်စေသူတို့ကယူကရိန်းနိုင်ငံမှာအငှားကိုဝင်ဆောင်ရှာခွင့်ပေးထားပါလေဒီလိုရိုးရှင်းတဲ့ဥပဒေကြောင့်ယူကရိန်းနိုင်ငံမှာအငှားကိုဝင်တဲ့လာရှာတဲ့သူလည်းများကြပါလေ
Before that all happened, we did know that Ukraine.
ငါကိုဝင်ဆောင်မှုအတွက် Ukraine ကအကောင်းဆုံးပဲဆိုတာကိုစစ်ပွဲမတိုင်ခင်ကတည်းကသိထားတာပါ
။ငါကိုဝင်တဲ့တယောက်ဖြစ်ချင်နေဆိုရင်တော့အသက်25နှစ်ကနေ35နှစ်အရွယ်ကြားကျန်းမာတဲ့ကလေးတယောက်မွေးဖူးတဲ့အမျိုးသမီးတယောက်ဖြစ်ရပါမယ်။ငါကိုဝင်တဲ့နဲ့ဘိုက်ထက်ကကလေးနဲ့ကမျိုးရိုးဗီဇာဆက်နွယ်မှုမရှိရပါဘူး။တရီတာရဲ့ဗီဇပစ္စည်းကမိဘနှစ်ယောက်ထဲကအနည်းဆုံးတစ်ယောက်နဲ့တွေ့ရမှာဖြစ်ပြီးတရီတာစတီကလေးကအငှားကိုဝင်သေးတဲ့မဆိုင်တော့ဘဲနဲ့မိဘတွေရဲ့တရားဝင်ကလေးဖြစ်သတ်မှတ်ထားပါလေ။လက်ရှိမှာစစ်ပွဲတွေဖြစ်နေပေမဲ့ယူကရိန်းနိုင်ငံမှာအငှားကိုဝင်တဲ့လာရှာတဲ့နိုင်ငံသားတွေကတော့များနေစေဖြစ်တဲ့အကြောင်းအဒေါ်နစ်ယူကရိန်းတရီအောင်စေခဲ့ရဲ့မြောက်အမေရိကတိုက်ဆိုင်ရာအကြီးအကဲမာရီယာဖိခ်ကပြောပါလေ။
I'm not including the egg donation programs and others that
တောင်းလူရမှုအစီအစဉ်နဲ့အငှားကိုဝင်ဆောင်မှုနဲ့ဆက်ဆက်တဲ့တခြားကလေးတွေကိုထဲမတွက်ထားလို့ဆိုရင်2023မှာကလေး108ယောက်အငှားကိုဝင်နဲ့မွေးခဲ့ပါတယ်။အခုလည်းအငှားကိုဝင်ဆောင်တာတွေအများကြီးဖြစ်နေပါသေးတယ
်။အငှားကိုဝင်တဲ့ရောကလေးတွေကိုပါကာကွယ်ဖို့အတွက်တင်းကျပ်တဲ့စည်းမျဉ်းစည်းကမ်းတွေချထားတာကြောင့်တခါအငှားကိုဝင်ဆောင်မှုတဲ့သူတွေကနောက်တခါထက်လောက်ကြသေးတယ်ဆိုပြီးသူကပြောပါလေ။ကယ်လီဖိုးနီးယားပြည်နယ်ကဇနီးမောင်နှံရဲ့ပထမကလေးကိုလွယ်ခဲ့တဲ့အငှားကိုဝင်တဲ့ကနောက်ကလေးတယောက်ကိုလည်းထပ်ပြီးတော့အငှားကိုဝင်ဆောင်ပေးခဲ့ပါလေ
So we did it and
ကျွန်တော်တို့ထပ်လုပ်ဖြစ်ပြီးဒုတိယတစ်ခါလဲအရန်အဆင်ပြေခဲ့ပါတယ
်ဒီနေ့ပရိုမျိုးမှာနေတဲ့အမီမဖော်လို့သူအသက်26နှစ်အရွယ်အမျိုးသမီးကအငှားကိုဝင်တစ်ခါဆောင်ခဲ့ပူပါလေရုရှားကျူးကျော်စစ်စပြီးတော့၈လလောက်အကြာ2022နောက်ပိုင်းမှာအမေရိကန်မိဘတွေအတွက်အငှားကိုဝင်ဆောင်ပေးခဲ့ခြင်းတုန်းကပထမကိုဝင်ထက်စာရင်ပို့ပြီးတော့ခက်ခဲခဲ့တယ်လို့သူကပြောပါလေ
။ဘူခတကောက်ကွဲမှုတွေကြောင့်တခါတလေခက်ခဲတာမှန်ပေမဲ့အခြေအနေတွေကိုကျမပြောင်းလဲအောင်လုပ်နိုင်လားလို့မေးပြီးတော့ကိုလုံးနိုင်တာမရှိတဲ့နောက်အတက်နိုင်ဆုံးတည်ငြိမ်အောင်စူးစမ်းနေထိုင်ဖို့ဆိုတဲ့အရေးအကြီးဆုံးဆုံးဖြတ်ချက်တစ်ခုချခဲ့ပါတယ်။
ယူကရိန်းနိုင်ငံမှာအငှားကိုဝင်တဲ့ရှာတဲ့နိုင်ငံသားစုံတွဲဥယေကစစ်ပွဲအစပိုင်းတုန်းကကျသွားခဲ့ပေမဲ့အခုစစ်ပွဲစပြီးနှစ်နှစ်ခွဲလောက်အကြာမှာဒီလုပ်ငန်းကပုံမှန်လိုပြန်ပြီးတော့ဖြစ်သွားပြီဖြစ်တဲ့အကြောင်းတရေအောင်စီကန်းကမာရီယာဖိခ်ကပြောပါတယ်ရှင်
အဒိုဘီလို့ခေါ်တဲ့ရှေ့ခေတ်ဆောက်လုပ်ရေးပစ္စည်းတွေနဲ့နေအိမ်အဆောက်အုံတွေဆောက်လုပ်တဲ့နီးဟာတော်မီအန်ဒီရဲ့အပြင်ငရင်လှုပ်တာလေပြင်းတိုက်ခတ်တာရေကြီးရေရှမ်းတာလို့သဘာဝဘေးအတွက်အကာအကွယ်ဖြစ်စေသလိုရာသီဥတုနဲ့လိုက်ရောညီတွေရှိပြီးရေရှည်ခန္ဓာကိုတွေ့ရပါတယ်။ဒီဆောက်လုပ်နီးမှာပါဝင်တဲ့အခြေခံပစ္စည်းကတော့ရွှေမြေကိုတိတ်တဲအောင်ဖိထားတဲ့မြေအုပ်တွေဖြစ်ပါတယ်။ဗီယိုသတင်းတောက်ရှယ်လီရှန်လန်ဒါရဲ့သတင်းကိုတော့ဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
လွန်ခဲ့တဲ့နှစ်နှစ်တုန်းကလေပြင်းတိုက်ခတ်ပြီးတော်မီအကြီးကျယ်လောင်ခဲ့တဲ့အတွက်နေရင်လုံးတစ်ထောင်ကျော်မီးလောင်ဆုံးရှုံးခဲ့ရတဲ့ကော်လိုရာဒိုဆူပီရီယာဒေတာမှာအိမ်အစ်တွေပြန်ဆောက်နေပါတယ်။အစ်စ်ဆောက်တဲ့အိမ်အများစုကမီးလောင်လွယ်တဲ့ပစ္စည်းတွေတုံးကြပါတယ်။ဒါပေမဲ့ဒီအိမ်ကတော့ချစ်နေအောင်လုပ်ထားတဲ့မြေအုပ်နဲ့ဆောက်တာမို့မီးလောင်မှမဟုတ်ဘူးလို့အင်ဂျင်နီယာလီဇာမော်ရီကပြောပါတယ်
။ The client called me and said that he was triggered still by
ကျမကိုအင်ရှင်ပြောပြတာကသူကလေပြင်းတိုက်နေတဲ့အတန်းကိုအခုထိကြားရောင်နေတော့မလို့လေတံရောမိတံကိုပါတိတိကျကျခံနိုင်ရှိတဲ့အိမ်မျိုးသူလိုချင်နေဆိုတာပ
ါမော်ရီဟာတင်းနဲ့မြေစည်းများတဲ့ရှွန့်ဆန်တဲ့မြေမျိုးကိုကျစ်နေအောင်ဖိပြီးအုတ်ခဲထုတ်တဲ့ Nova Terra ကုမ္ပဏီကိုတည်ထောင်သူပါဒီအုတ်တွေကိုထုံးကြောင်မှုန့်သုံးပြီးတွဲအောင်လုပ်ပါတယ်ထုံးမှုန့်ထည့်ပြီးပုံစံခွက်ထဲထည့်ဖိတဲ့အခါမြေအုပ်ရလာပြီးဒီမြေအုပ်ခဲတွေကိုတလလောက်လေတလက်ထားလိုက်ရင်သုံးလို့ရပါပြီ။လောင်းမော့မြို့နာကဆောက်လုပ်ရေးလုပ်ငန်းခွင်မှာမိုးရီရဲ့အလုပ်သမားတွေအိမ်ဆောက်နေပါတယ်။အုတ်တွေကိုအပူကပစ္စည်းဖြည့်ဖို့အတွက်နေရာချမ်းပြီးအတန်းလိုက်စီပါတယ်။ရလာတဲ့ကြောက်နံရံထဲမှာတန်းတွေကိုပြန်ပြီးစိုက်ထားတဲ့အတွက်ငရင်ထံကိုလည်းခံနိုင်တယ်လို့ပြောပါတယ်။
So it's going to maintain its strength in the hundreds if not thousands.
ဒီနေ့ကအဆောက်အဦခိုင်ခံ့ဖို့နှစ်ပေါင်းထောင်နဲ့ချီပြီးတော့မရှိရင်တောင်မှရာနဲ့ချီတဲ့တုံနေကြနီးဖြစ်လို့ဒီအဆောက်အဦကတော့ခိုင်မယ်လို့ထင်ပါတယ
်။ Superior Data ကဒီအုံနဲ့ဆောက်ထားတဲ့အင်အသစ်ပိုင်းရှင် Mario Ribeskini ကတော့လေပြင်းတန်ကြားမှာသူ့ရဲ့အရင်သက်သားအိမ်ကလေးတဝုံးဝုံးနဲ့လှုပ်ရမ်းနေတာကိုဘယ်တော့မှမေ့မှာမဟုတ်ဘူးလို့ပြောပါတယ်။လေတံနောက်မိပါလောင်လို့မီးလွတ်အောင်လည်းပြေးခဲ့ရတာပါအခုတော့ဒီမီးအုပ်အိမ်အစ်စ်ကလေးကြောင့်စိတ်အေးတော့ရပြီလို့ပြောပါတယ
် So this methodology of construction
အခုတော့ဒီဆောက်လုပ်ရေးနည်းတဲ့ကြောင့်အပြင်မှာလေဘလောက်ပဲတိုက်နေနေအိမ်ထဲမှာဆိုဘာမှမသိရပါဘူးအိမ်လည်းလှုပ်မနေတော့ပါဘူ
းမီးအုပ်နဲ့ဆောက်တဲ့ခင်မီအဒိုဘီဆောက်လုပ်ရေးမှာတုံးတဲ့မြေသားတွေကမီးမလောင်တယ်လို့အဆောက်အဦတွေကိုလည်းခံကန့်စေတာဖြစ်ပါတယ်
AI ဉာဏ်ရည်ထုတ်သွင်းပြီးကိုချိုက်တဲ့ရေမွေးရေနံ့ကိုရွေးဝယ်လို့ရနိုင်ပါသလားရေမွေးထုတ်တဲ့ကုမ္ပဏီတစ်ခုကတော့ဝယ်သူတွေရဲ့ကိုယ်ရည်ကိုယ်သွေးစမ်းသပ်မှုတွေကိုခြေခံပြီးမတူညီတဲ့ရေမွေးရေနံ့တွေကိုထုတ်ပေးနေပါပြီ AP သတင်းဆောင်မကိုတော့အလိမ္မာပြောပြထားပါတယ်ရှင
်မွေးပြန်တဲ့ရေမွေးအစီတွေကိုဖက်ဘလင်းတွေထဲထည့်နေတာပါဒီလိုဆက်တွေနဲ့ရွေးမွေးဝယ်သူတဦးချင်းအတွက် Centronics Company ကဒီဇိုင်းဖန်တီးထုတ်လုပ်ပေးပါတယ်။ကိုလိုချင်တဲ့အမွေအနှံရဖို့ဒီကုမ္ပဏီကြီးရဲ့ရွေးမွေးထုတ်လုပ်သူတွေကဖန်တီးပေးတာမဟုတ်ပါဘူး။ဒါပေမဲ့ဝယ်ယူသူတွေကကိုယ်တိုင်ဖန်တီးရတာပါ။ပိုက်တွေဆင်ထားတဲ့ရွေးမွေးထုတ်ဆက်မှာတက်ဆင်ထားတဲ့ပလင်းရွှေဘူးအကြီးတစ်ခုစီကနေမတူညီတဲ့ရွေးမွေးရနံ့တွေကိုတစ်ခုနဲ့တစ်ခုပေါက်ဆက်ဖန်တီးထုတ်လုပ်ပေးပါတယ်။အဲ့လိုပေါက်ဆက်ပြီးရလာတဲ့ရေမွေးရေနံ့အရေအတွက်ကလည်းများပါတယ
် So in this version of the machine with 46 building blocks you can have over
ဒီဆက်မျိုးစားမှာရေမွေးပေါက်ဆက်ထုတ်လုပ်နိုင်တဲ့အကံပေါင်း46ခုပါပြီးတော့အမွေးရေနံ့စုစုပေါင်း500ဘီလီယံကျော်ကိုဖန်တီးပေးထားပါတယ်ဟုတ်ပါတယ်ဒီလောက်အများကြီးတော့မလို့လीဒါပေမဲ့ပေါက်ဆက်ပြီးရလာတဲ့အနံ့တွေကတစ်ခုနဲ့တစ်ခုမတူသလိုတူစရာလည်းမရှိပါဘူးဆိုလိုတာကတချို့ပေါက်ဆက်မှုတွေကတူနိုင်တဲ့အနေအထားရှိနိုင်ပေမဲ့လည်းထုတ်လုပ်ပေါက်ဆက်မှုတိုင်းကတော့လုံးဝထူးခြားနေပါတယ်
။ဒီ Centronics Company မှာရေမွေးဝယ်တော့မယ်ဆိုရင်ကိုယ်စိတ်ကြိုက်ရေမွေးရွေးဖို့အရင်ဆုံး online ကနေမေးခွန်းတွေကိုဖြေပေးရပါမယ်။ကိုယ်ဖြေလိုက်တဲ့အချက်အလက်အဖြေတွေပေါ်အခြေခံပြီးရေမွေးတွေကိုပေါက်ဆက်ဖန်တီးပေးကထူးခြားတဲ့ကိုယ်ပိုင်ရေမွေးအနံ့ကိုဖန်တီးပေးပါတယ်။ဒါပေမဲ့လိမ္မော်နဲ့ဒါမှမဟုတ်သစ်သားနဲ့ရေမွေးလိုချင်သလားဆိုတဲ့အမေကနေပြီးတော့ကိုကဘလို့လူမျိုးဖြစ်တယ်လဲဆိုတာပေါ်လွင်စေတဲ့မိကုန်တွေကများပါတယ်။ဘယ်အရာကကိုကိုအကောင်းဆုံးကိုစားပြုတယ်လဲလဲလဲလဲလဲတွေးတတ်သူလားဒါမှမဟုတ်တီထွေတွေးခေါ်တတ်သူလားကိုကိုကိုဘလို့ယူဆတယ်လဲဒီလိုမိကုန်တွေကဘလို့ရေမွေးနဲ့ကိုလိုချင်တယ်လဲဆိုတာနဲ့တော့ဆက်ဆံမှုရှိပါဦး။ဒါပေမဲ့ဒီမေးခွန်းတွေကနောက်ွယ်ကနေကြီးကြီးမားမားအထောက်အကူဖြစ်စေပါတယ်လို့ရေမွေးရလဒ်ဒီဇိုင်းဆိုင်ရာပူရဲတီထောင်သူအကြီးအကဲကအဆိုပါတယ်
We're on a I would say on a deeper quest which is to figure out why it is that we love one
ဒီလိုစူးစူးဆန်းဆန်းမေးရတာကကိုဘာကြိုက်တတ်တယ်ဘာလို့ကြိုက်တတ်လဲဆိုတာကိုအဖြေရှာဖို့ပါကျမတို့မေးတဲ့မေးခွန်းတွေကကိုကိုကိုဘလို့မြင်တယ်လဲဆိုတာကိုနည်းနည်းတော့သဘောပေါက်စီမှာပါကိုရဲ့ပင်ကိုစရိုက်နဲ့ကို့အကြိုက်ကိုတော့နည်းနည်းတော့တိသွားစေပါလိမ့်မယ်ဒီလိုမေးခွန်းတွေမေးပြီးတော့ရေမွေးထုတ်တာကိုကျမတို့အချိန်ကြာကြာအားစိုက်ထုတ်ထိန်းနိုင်တာမို့ဒါကအနုပညာသိပ္ပံနဲ့ဤပညာနယ်ပယ်ရဲ့ပေါင်းဆက်လမ်းစုံတစ်ခုဖြစ်မယ်လို့ကျမတို့ပြောလိုပါတယ်
ပါရီမြို့မှာလုပ်တဲ့ Viva Tech ပြပွဲတစ်ခုမှာဆိုရင်ဒီလိုမေးခွန်းလှော်တွေဖြေပြီးသွားသူတွေကကုတ်တစ်ခုကိုရပါတယ်ကွန်ပျူတာ AI ဉာဏ်ရည်တူးနဲ့တွက်ချထားတဲ့နီးဗျူဟာပေါင်းစပ်မှု၃ခုကိုအဲ့ဒီကဏ္ဍနံပါတ်ကုတ်တွေနဲ့တော့ဖွင့်ပေးပါတယ်။ပြီးရင်တော့ရေမွေးထုတ်ဆက်တွေကကိုယ်ပိုင်ရေမွေးရလဒ်ရဖို့စပြီးတော့ဖန်တီးပေးပါတယ်။ထူးခြားတဲ့ရေမွေးရလဒ်ကိုထုတ်လုပ်ပေါင်းစပ်ဖို့လိုအပ်တဲ့ဘာဝင်ပစ္စည်းတွေစုဆောင်ဖို့ပထမပလင်းကတော့ဆက်ရည်လမ်းကြောင်းစီကိုဦးတည်နေပါတယ်။
AI is really the I would say the tech enabler giving you a head start in the practice
AI ဉာဏ်ရည်တူကနည်းပညာပိုင်းကိုအမှန်တကယ်အထောက်အကူပြုပါတယ်ရှုပ်ထွေးတဲ့အမှုပညာပုံစံနဲ့စွန့်ဦးတည်ထွင်မှုပုံစံကိုလည်းအလေးအကျင့်ဖြစ်စေပါတယ်ရေမွေးအနက် formula ဖန်တီးဖို့ဆိုရင်အကြမ်းမှတ်ရေးထားတာကနေစလို့မရပါဘူးဒါကြောင့်တစ်ခုခုစဖို့ဆိုရင်ကိုဘလို့ခန်းစားရတယ်လဲသိဖို့သင်ချာညီမချင်းတွေကိုတဆင့်ပြီးတဆင့်တွက်ချက်ပြီးပါဝင်ပစ္စည်းတွေကိုကျမတို့ပူးပေါင်းသိရှိဖို့ AI ဉာဏ်ရည်တူစီကနေအကူအညီယူရပါတယ်။အဲ့လိုဆိုတော့ပညာရေးပိုင်းဆိုင်ရာပိုနားလည်ရှင်းလင်းအောင်အထောက်အကူပြုပါတယ်
။ဒီတွက်ချက်မှုကဘယ်အရာကအနှံ့ရှိရဲဘယ်အရာကအနှံ့မရှိဘူးဆိုတာကိုအခြေစားလာတာနဲ့အမျှသိရှိလာကြပါတယ်။ ်ဒါကြောင့်နောက်ဆုံးအစီရင်မွေးအညမှာအလက်မကောင်းတဲ့အရာတွေမပါပါဘူးဒါပေမဲ့ကိုယ့်ရဲ့မိကိုဖြည့်ဆူမှုတွေကိုတွက်ချက်မှုတွေကဘလို့လုပ်ပေးသလဲဆိုတာကိုတော့လုံးဝမသိနိုင်ပါဘူ
း It's rare that the machine gives you something that is disgusting but then
ရင်မွေးထုတ်ဆက်ကမကောင်းတဲ့ရနက်ရင်မွေးတွေကိုပေါင်းဆက်ပေးတယ်ဆိုတာတော့ရှားပါတယ်ကျမတို့ဒီလိုရေမွေးတွေကိုထုတ်လုပ်ပေးနေတာ6နှစ်နဲ့အထက်ရှိပါပြီ။ဒီဆက်သေးကရေမွေးရောဆက်ပေးတဲ့အကန့်တွေကိုအမြဲတိုးမြင့်ပါတယ်။ဆက်တွေဘာလို့အပ်လဲဆိုတာကိုလည်းအမြဲစောင့်ကြည့်ပါတယ်
။ Centronics Company ဟာလန်ဒန်နိုင်ငံအခြေစိုက်ဖြစ်ပြီးတော့လန်ဒန်၊ဒူဘိုင်နဲ့ဗီယက်နမ်မြို့တွေမှာဒီလိုရေမွေးထုတ်လုပ်တဲ့ဆက်တွေရှိပါတယ်ရှင်။ကျမလေးပါပါ
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။ American သမ္မတ Joe Biden လက်ရှိသမ္မတသက်တမ်းအတွက်ဆက်လက်ဆောင်ရွက်မဲ့အရေးကိစ္စတွေနဲ့ပတ်သက်ပြီး American သမ္မတအင်ဂျီရိုမှာသတင်းစာရှင်းလင်းပွဲကျင်းပတော့မှာဖြစ်ပါတယ်။မကြာခင်မှာပဲဒီသတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတော့လည်းတင်ပြပေးဖို့ရှိပါတယ်။ဒါအပြင် VOA ရဲ့VOA မြန်မာပိုင်းစီစဉ်ရဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့သတင်းဖတ်ဆင်ခန်းတွေကိုတင်ပြပါမယ်။2024အမေရိကန်သမ္မတရွေးကောက်ပွဲကသမ္မတဘိုင်ဒန်နှုတ်ထွက်တယ်လို့ကြေညာလိုက်တဲ့အချိန်ဒီမိုကရက်ပါတီသမ္မတလောင်းအဖြစ်ဒုသမ္မတကမလာဟဲရစ်ကိုထောက်ခံကြောင်းပြောပါတယ်။ဒုသမ္မတဟဲရစ်အနေနဲ့ဒီမိုကရက်ပါတီသမ္မတလောင်းဖြစ်လာနိုင်တဲ့အလားအလာဘလို့ရှိပါလဲ။တကယ်လို့ဖြစ်လာခဲ့ရင်ကောသူ့အနေနဲ့ Republican Party သမ္မတလောင်းဒေါ်နယ်ထရန့်ကိုအနိုင်ရနိုင်ချေဘလို့ရှိပါသလဲ။ဒီတစ်ပတ် Editor နဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စံတာကိုမမျှသင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ရှင
်။မင်္ဂလာပါဦးကျော်စံတာရှင်
။မင်္ဂလာပါရှင
်။သမ္မတဘိုင်ဒန်ကဒီဒုတိယသမ္မတသက်တမ်းကိုနှုတ်ထွက်လိုက်တယ်လို့ကြေညာပါတယ်။ပြီးခဲ့တဲ့တပတ်ကပဲဒီသမ္မတဟောင်းဒေါ်နယ်ထရမ့်ကိုလှုပ်ကြံမှုစ조사ရဖြစ်ရလေအမေရိကန်မှာရှိခဲ့ပါတယ်။ဒီတော့ဒီအမေရိကအခြေအနေကဘယ်လိုပြောကြပါမလဲ။
ဟုတ်ပါအမေရိကန်မှာတည်းအရေးကြီးတဲ့သတင်းတွေကတခုပြီးတခုတက်နေတယ်။အဲဒါနဲ့တက်တဲ့ဆိုင်ပဲပထမဆုံးပြောချင်တာကကျွန်တော်မြန်မာနိုင်ငံအတွက်လည်းအရေးကြီးတဲ့သတင်းတက်လာတယ်။ကျွန်တော်ကပြောချင်တယ်ပထမတစ်ခါလည်းပြောခဲ့တယ်ထရမ့်လုပ်ကြံခံရဖို့သနပ်ပြခံရတော့ခေါင်းစဉ်ပြောက်ပြီးချက်ချင်းပြောခဲ့ရတယ်။အခုလည်းပဲမြန်မာနိုင်ငံမှာအကြောင်းကိုပြောမယ်လို့လုပ်နေတော့မှဘူးသမ္မတဘိုင်ဒန်ကနှုတ်ရွေးကောက်မခံတော့ဘူးလို့ပြောလာတယ်။တကယ်တော့ဒီနေ့မနေ့တင်းလာနေ့မနေ့မှာပဲကျွန်တော်ပဲမနေ့ပေါ့လေမြန်မာနိုင်ငံမှာလည်းပုံချုပ်မကြီးမြောင်းနိုင်ငံကသူ့ကိုသူယာယီသမ္မတဆိုပြီးကြီးညာတယ်ဆိုတာကြတော့အဲ့ဒါကိုနောက်တစ်ပတ်မှလုပ်တာပေါ့လေအခုအမေရိကန်နိုင်ငံကိုဆက်လက်ဆွေးနွေးရပါဆိုဆိုတော့အမေရိကန်မှာအရေးကြီးဖြစ်ခဲ့တဲ့ဒီသတင်းတစ်ခုကိုရှင်းကြည့်မယ်ဆိုရင်သမ္မတဘိုင်ဒန်ရေကောက်မခံတော့ဘူးဆိုရက်ကြာတိတ်အားသင်းစရာတော့မဟုတ်မျောလင့်ထားပြီးသတင်းသူဟာသမ္မတထရမ့်နဲ့စကားစစ်ထိုးပွဲလုပ်တဲ့ကလေးကသူ့ရဲ့ performance ပေါ့လေသူ့ရဲ့အိမ်မှာစွမ်းဆောင်ရတော်လေးညံ့ဖြစ်နေရုပ်တရက်မတုံ့ပြန်နိုင်ဘူးသူပြောချင်တဲ့စကားတွေသူဝေဝနေရဲ့ဘာညာနဲ့လူတွေကသူအများကြီးဝေဖန်လာကြတယ်ခင်ဗျအဆက်ကြည့်ပြီးအုံနောက်တွေကလည်းမထက်မြက်တော့တဲ့အကြောင်းမပြိုင်သင့်တော့ဘူးနှုတ်ထွက်ဆိုတဲ့ဝေဖန်မှုကအဲ့ဒီခေတ်ကစထွက်လာတယ်နောက်ပြီးတော့အိမ်မတိုင်ခင်မှာပဲသူကမှားသေးမှလားပါတယ်အာနေတိုထိပ်စီးမှာမှားဘူးမှားနေကဂျီကလည်းအိမ်မှာ
Ukraine
the matter go Mr President the Putin so we are mahabio ပြောလိုက်တာလူတွေသိရင်ညာဖြစ်တယ်တခြားလည်းမှားသေးတယ် Trump နဲ့ Kamala Harris တို့မှားပြောတာလည်းရှိရဆိုတော့အဲ့ဒီဟာတွေကြောင့်အဲ့ဒီဖန်မှာအရေးကြီးဆုံးကနောက်ဆုံးကသူကဒီ COVID ရောဖြစ်လိုက်သေးတယ်ဆိုတော့သူခဏလည်းတော့ထူထားသွားတဲ့အချိန်မှာနှုတ်ထွက်ဖို့လူတွေတိုက်တွန်းမှုတွေဖိအားတွေသိများလာတယ်သူဆုံးဖြတ်ပြီးတာကိုတော့မှ10 minute လို့မှာပဲသူရဲ့လက်ထောက်တခုသူပြောပြသွားတယ်တင်းငင်ရသူကြီးညာလိုက်တာဖြစ်တယ်ဆိုတော့မျောလင်းထားတဲ့သတင်းတော့ဖြစ်တယ်ဒါပေမဲ့ခရီးခက်မှုအများကြီးကြီးနေတဲ့သတင်းဖြစ်တယ်ဒေါ်နယ်ထရမ့်ကိစ္စကြတော့မျောလင်းထားပဲနဲ့ရုပ်ပြက်ဖြစ်လိုက်တဲ့သတင်းဆိုတော့တစ်ကဘလုံးကထိတ်လန့်သွားတဲ့ကိစ္စဖြစ်တယ်ဆိုတော့သတင်းတခုကတော့နည်းနည်းကွာပါတယ်ဒါပေမဲ့ခရီးခက်မှုကတော့ခုသမ္မတဂျိုးဘိုင်ဒန်မပြိုင်တော့ဘူးဆိုတဲ့သတင်းကလေးကပူပြီးကြီးမာတယ်လို့ပြောမှဖြစ်ပါတယ
်ဒီလိုရွေးကောက်ပွဲမှာထပ်မပြိုင်တော့ဘူးဆိုပြီးတော့နှုတ်ထွက်လိုက်တာဒီနိုင်ငံရေးအခြေအနေကိုဘယ်လိုရိုက်ခတ်နိုင်လဲ
ပထမဆုံးတစ်ခုကသူကနှုတ်ထွက်တဲ့အခါမှာသူကဘသူ့ကိုထောက်ခံသွားတယ်ဆိုတော့သူရဲ့လက်ထောက်သမ္မတဒုသမ္မတဖြစ်တဲ့ကမလာဟဲရစ်ကို endorse လုပ်သွားတယ်သူဟာအကောင်းဆုံးပါတနာဖြစ်တဲ့သူနဲ့တွဲပြီးလုပ်ခဲ့တဲ့စစ်တမ်းမှာသူဟာ သူ့နေရာမှာဝင်ရောက်ရှင်ပြန်ပြီးအသင်းတော်ဆုံးလူဖြစ်တယ်ဆိုတော့ထောက်ခံသွားတယ်။ဒါပေမဲ့အဲ့လိုထောက်ခံသွားမှုဟာမလုံလောက်သေးဘူး။ Democrat Party ရဲ့ National Congress DNC ကနေပြီးတည်ဝင်သူ့ကိုလှူရမယ်။ရွေးချယ်ရဖို့လိုအပ်တယ်၊ရွေးချယ်ဖို့တင်မြှောက်ဖို့လိုတယ်။ဒါပေမဲ့အချိန်ကားတဲ့စိတ်မကြံဘူး။တချို့ကပြောရတယ်အဲ့လိုသမ္မတကြီး Biden ကဒီလိုနှုတ်ထွက်ခြင်းနဲ့အချိန်ဆော့ပြီးတော့ထုတ်ခဲ့ရင်ပို့ပြီးတော့ပြင်ဆင်ခြင်းရတာပေါ့ခုအနီးကပ်ပြီးတော့သူ့ကိုဆက်လက်ထောက်ခံကြမလားလက်ချက်ဘယ်သူပြိုင်ပွဲတွေရှိလာမလဲဘာညာဆိုပြီးတော့သူကဒါအပြောအဆိုတွေကသိပြီးတော့ရှိလာတော့တော်လေးရောခဲနေဒါပေမဲ့ Democrat Congress National Congress ရဲ့ဥက္ကဋ္ဌကတော့ပြောတယ်သူကသိပြီးတော့စနစ်တကျ transparent ဖြစ်ပြီးတော့ orderly process အတိုင်းလုပ်သွားမယ်ဆိုပြီးတော့သူတို့ Trump ကိုတကယ်ထုတ်နှက်ပြီးတော့အနိုင်ယူနိုင်မဲ့ခေါင်းဆောင်ကိုယ်စားလှယ်တယောက်ကိုဖြစ်အောင်ရွေးမယ်ဆိုတော့ပြောထားတော့ရှိပါတယ်ဆိုတော့ဘယ်လိုဆက်သွားမလဲဆိုတော့သိစိတ်ဝင်စားဖို့ကောင်းတဲ့ကိစ္စပါတခြား
ဒီနေရာမှာတခြားအပြိုင်ဆိုင်တွေရောရှိလာနိုင်တာပါလား
ရှိလာနိုင်တယ်လို့ယူဆကြတယ်ပေါ့လေတချို့ကတော့ရှိအောင်ရှိလာနိုင်မယ်ရည်ပြတ်မပြောနိုင်သေးဘူးပေါ့ဟုတ်နော်အ
ဲ့တော့ဒီလိုအခုသမ္မတဘိုင်ဒန်ကနေပြီးတော့ရွေးကောက်ပွဲကနှုတ်ထွက်မယ်ဆိုတဲ့အပေါ်မှာဒီသမ္မတဟောင်းအိုဘားမားကလည်းဒီဆုံးဖြတ်ချက်ကိုသူလေးစားပါတယ်ချီးကျူးပါတယ်ဆိုပြီးတော့ပြောပါတယ်ဒါပေမဲ့သူ့အနေနဲ့ကကြတော့ဒုသမ္မတကမ်မလာဟဲရစ်ကိုဒီဒီမိုကရက်သမ္မတလောင်းအဖြစ်သူကမထောက်ခံတဲ့သဘောဖြစ်နေပါတယ်ဒါဘာသဘောပါလဲ
အဲ့တော့လူချင်းတွေတွေးပြီးတော့ရုတ်တရက်ပြောကြတာကတော့အိုဘားမားကကမ်မလာဟဲရစ်ကိုပါတီသမ္မတလောင်းအဖြစ်မထောက်ခံတာဟာသူ့ရဲ့အပြုသမီးမီရှယ်အိုဘားမားတွေစကူတဲ့မှာရှိလို့မညာတာဒါတော့မဖြစ်နိုင်ဘူးထင်ပါတယ်ဒါပေမဲ့သမ္မတဩဘာမားရဲ့မကပါဘူးအဲဒီသူလည်းမထောက်ခံသလိုနန်စီပလိုစီလည်းပဲဒီမိုကရက်တစ်ကထိဒိတ်ဒိတ်ကျဲကောင်းဆောင်နေဖြစ်တဲ့သူလည်းမထောက်ခံဘူးသမ္မတဘိုင်ဒန်ကိုချီးကျူးတဲ့နှုတ်ထွက်တာကိုတူဆိုတယ်ဒါပေမဲ့လည်းပဲဒီကမ်လာဟဲရစ်ကိုပေါ်ပေါ်ထင်ထောက်ခံတာမရှိဘူးလားတူဆိုတာပဲထင်ရှားတဲ့အဲဒီဒီမိုကရက်ကောင်းဆောင်တွေကလည်းပဲတချို့မထောက်ခံကြဘူးဆိုတော့အဲ့ဒါကိုရီပူဘလစ်ကန်ကထိုးနှက်တယ်ဒီကမ်လာဟဲရစ်ကိုသူတို့လူတွေကိုမထောက်ခံကြဘူးတကယ်တော့ဒီဂျိုးဘိုင်ဒန်နှုတ်ထွက်တာဟာလည်းပဲသူ့ဆန်တာတဲ့ဒီလူတွေကဝိုင်းပြီးဖျားပေးလို့သူ့ကိုဖြုတ်ပိုက်တာဖြစ်တော့တော့မှတချို့ Republican တွေသုံးတာတွေ့ရပါတယ်ဒါပေမဲ့တချို့ကဘယ်လိုတွေးလဲဆိုတော့ဒီလိုတခါတဲ့ကမ်လာဟဲရစ်ကိုမထောက်ခံတာဟာသူကဘယ်မလိုက်သေးဘူးမမကန်ကအဖြစ်ပေါ်လာမယ်ဆိုတာကိုသူတို့စဉ်းစားချင်းချင်းပြီးတော့စောင့်နေခြင်းသာဖြစ်တယ်ဥပမာသမ္မတဩဘားမားဆိုရင်2020ရုံးကဒီဒေါ်နယ်ထရမ့်နဲ့ဘိုင်ဒန်နဲ့ပြန်ခဲ့ကြတယ်မဟုတ်လားသူဟောအဲဒီကွန်ဂရက်ဒီပါတီကွန်ဂရက်မတိုင်ခင်မှာကြိုတင်ပြီးတော့ထောက်ခံခဲ့ခြင်းမရှိဘူးလို့ပြောကြပါတယ်ဆိုတော့အဲဒါလည်းပဲစောင့်ကြည့်စရာပေါ့လေဆိုတော့အဲလိုမထောက်ခံနိုင်လည်းပဲသူ့ကိုဆက်ပြီးတော့မထောက်ခံဘူးသူနဲ့ပြိုင်ဘက်ကိုသူတို့စဉ်းစားနေကြတယ်လို့ပြောလို့မရပါဘူးတွေးမယ်တခြားပြိုင်ဘက်တွေကတော့ပါတီထဲမှာစီကောင်းစီလာနိုင်တယ်လို့လည်းတွတ်တက်လို့တော့ရှိပါတယ်အဲ
တော့တကယ်လို့ဒုသမ္မတကမ်မလာဟဲရစ်သာဒီဒီမိုကရက်တစ်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်လာမယ်ဆိုရင်အခုဟိုဘက်က Republican ကသမ္မတလောင်းဟိုသမ္မတဟောင်း Donald Trump ကိုသူကဝါအယတပါအယရှင်းပြနိုင်ခြင်းရှိပါမလား
ဟုတ်ကဲ့အဲ့ဒါတကယ်ပြီးစင်းတာပဲ Donald Trump ကတော့သူရဲ့သဘာနဲ့ဝါကိုတော့ပြောစရာမလိုဘူးပေါ့သူကတော့စီပီသားသူ့မူတိုင်းသူဆက်ပြီးတော့လုံမှာပဲဒါပေမဲ့ကမ်လာဟဲရစ်ကလည်းဒုတိယသမ္မတလှူလာခဲ့တဲ့လူပဲသိတော်လည်းမခွာလှဘူးသမ္မတနဲ့ဒုသမ္မတပဲဆိုတော့သဘာဂျင်းဝါဂျင်းကတော့သိမခွာဘူးနောက်ကမ်လာဟဲရစ်ကလည်း2000လောက်ကလေးကဒီသူကနိုင်ငံရေး elected post တွေပေါ့လေဒါတရားရှင်းနေကြုတ်ရာသူတွေမှာပြိုင်လာတယ်ခရိုင်ရှင်းနေဖြစ်တယ်နောက်ခါပြည်နယ်ရှင်းနေကြုတ်ဖြစ်နေအရွေးခံခဲ့ရတဲ့2000နဲ့နိစ္စလောက်ကစပြီးတော့
China အဲ့တော့ကယ်လီဖိုးနီးယားဟုတ်တယ
်လွတ်အဲ့လိုဖြစ်လာတဲ့နောက်ပြီးလွတ်တော်ကိုယ်စားဖြစ်လာစသဖြင့်အဲ့ဒီကိစ္စတွေမှာသူကတွန်းကျင်လာတော့သူရဲ့အသာချက်ကသူကဥပဒေသမားဖြစ်တဲ့သူက prosecutor ဒါဥပဒေရှင်းနေဖြစ်တယ်ပေါ့လေ prosecutor ဆိုတော့အစိုးရရှင်းနေဖြစ်နေဆွဲချခွာတော့ဒါအပြစ်ချပြရတာဆိုတော့တိုက်တိုက်ဆိုင်ဆိုင်ပဲ Donald Trump ကလည်းပဲသူပြစ်မှုတွေရသာပြမှုထင်ရှားစင်ခံထားရတဲ့သူဖြစ်တဲ့သူတော့တရားရုံးကသာပြန်လည်ပြီးတော့ဒါကိုပလတ်ထားတာဖြစ်တယ်ပေါ့လေအဲဆိုတော့သိကြီးကောင်းတာပဲတရားခံဖြစ်နေအစွဲခံခဲ့ရတဲ့လူနဲ့ဆွဲချစင်းနေဖြစ်နေတက်လာတဲ့လူဆိုတော့တော်လေးကြီးကောင်းမွဲပွဲဖြစ်ပါတယ်ဆိုတော့ဒီစဘာပူပြီးတော့ရင့်တယ်လို့တော့သိပြက်ပြက်သားသားပြောလို့မရပါဘူးဒီကင်မရာဟဲရစ်ဘက်ကလည်းပဲသူ့မှာအသာချက်တွေအများကြီးရှိပါတယ်သူတော့လည်းပဲသူ့ပါတီ drink က တချို့ဟာသူ့ဝေဖန်ချက်တွေကပါရှိတယ်လဲဆိုတော့ပါတီရင်းကလက်ရပဲနဲ့ရင်းချင်တဲ့လူတွေကသူဟာဒီနေဇက်ကိစ္စလက်တင်အမေရိကတောင်ပိုင်းကလူတွေဝင်လာတဲ့ကိစ္စနဲ့ပတ်သက်ပြီးသူဟာအချိန်အပြည့်ဝမပေးဘူးဒီဟာကို PPC မလုပ်ဘူးဆိုပြီးတော့ဒါလက်ရရင်းချင်တဲ့လူတွေကပြောတယ်ဒါပေမဲ့လက်ဝဲရင်းချင်တဲ့လူတွေကလည်းပဲသူကတခုမှပြောခဲ့တယ်မင်းကတခုမှ don't come ဆိုလာမြင်ပြီးပြောခဲ့ဆိုတော့ဟာဒါဟာဒီဟာကိုဆန့်ကျင်ပြီးပြောနေဆိုပြီးတော့အဲ့လေဝဲယူဆာရှိရဲ့လူတွေကအဲ့လိုဝေဖန်ချင်ရတယ်ဆိုတော့ဒါလူတွေသဘောကတော့လိုပဲတူတူမျိုးဝေဖန်ကြမှာပေါ့လေအဲ့လိုဝေဖန်ခံရမှုတွေတော့ရှိလာပါတယ်ရှိနိုင်ပါတယ်ပေါ့လေအလားလားကတော့
အဲ့သမရဘိုင်ဒန်ဒီလိုရေကောက်ပွဲမဝင်တော့ဘို့နှုတ်ထွက်လိုက်တာတစ်ဖက်မှာဟိုဒေါ်နယ်ထရမ့်တို့ဘက်ကိုပို့ပြီးတော့အားသာသွားနိုင်လားဒေါ်နယ်ထရမ့်ကိုပို့ပြီးတော့အပိတ်ထောက်ခံမှုပိုများလာနိုင်လား
မေဆနာရှင်ကြီးကြပါတော့အဲ့လိုဖြစ်လာမယ်လို့ကျွန်တော်မထင်ပါဘူးဒါပေမဲ့Donald Trump ရဲ့ပါတီထဲမှာကိုနိုင်ကစီးလုံးညီညွတ်ပြီးသားပူဖြစ်နေသူကတကယ်ကိုညီညွတ်တဲ့ Donald Trump အပြစ်ခံပြီးတော့ပုံမညီညွတ်လာတဲ့သဘောဖြစ်တယ်သူက Nikki Haley ရောပါလို့သူတခြားသူ့ကိုတိုင်ဖို့ challenge လုပ်ခဲ့တဲ့လူကလည်းအကုန်လုံးသူ့ကိုပုံရောက်ပြီးတော့ထောက်ခံကြရတယ်ဆိုတော့ Republican ဘက်ကတော့ညီညွတ်မှုကိုပူပြီးပြနေတဲ့အချိန်ဖြစ်နေတယ် So Democrat Party မှာတော့ဘယ်သူ့ကိုသမရလောင်းဖြစ်တင်ရမလဲဆိုတာတောင်မှအခုအချိန်ထိမှသူတို့ကြက်ကြက်သားသားမလုံးနိုင်ညာသေးဘူးဆိုတော့နည်းနည်းဖျော်ဖျက်ဖြစ်နေသေးတယ်ဗောလေ chaotic ဖြစ်နေတယ်။အမေးစရာတစ်ခုရှိတာကတော့ Kamala Harris ဟာသမရဖြစ်ရှင်ပိုင်းချင်းပြိုင်မဲ့ပုဂ္ဂိုလ်တွေမှာပထမဆုံးအမျိုးသမီးလည်းဖြစ်တယ်နောက်တစ်ခါသူကအိန္ဒိယနဲ့ Jamaica မိဘတွေကပောက်ဖွားလာတဲ့ Black အမျိုးသမီးတယောက်လည်းဖြစ်တယ်ဆိုတဲ့ကိစ္စပဲဖြစ်ပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ Black community ရဲ့ထောက်ခံမှုကိုအများကြီးရနိုင်တယ်။နောက်ပြီးတော့ Congressional Black Caucus ဆိုရဲဒါလူမဲအမတ်တွေစုပေါင်းထားတာအဲ့ဒီဘက်ကလည်းလုံအောင်ထောက်ခံပြီးသားဖြစ်တယ်။နောက်တပြင်းဒီ Bill Clinton နဲ့ Hillary Clinton တို့ဒီမောင်နှံကလည်းအပြေအဝထောက်ခံထားတာဖြစ်တယ်။နောက်တချို့စဉ်းစားရတာကတော့အမျိုးသမီးဖြစ်နေခြင်း Black ဖြစ်နေခြင်းအတွက်ဒါအဖြစ်ရဲ့အနေနဲ့ပေါ့လေသူရဲ့ running mate လို့ခေါ်တဲ့ပြိုင်ပေါ်ပြိုင်ဘက်ဖြစ်တဲ့ဒုတိယသမ္မတလောင်းကိုလူဖြူတဲ့ကတယောက်ကိုအမျိုးသားတယောက်ကိုရွေးစင်တယ်လို့ပြောကြတယ်။အဲဒီဆိုသူတို့ဇင်းတည်င်းတွေကြီးလိုက်မယ်ဆိုရင်ဖြစ်နိုင်တဲ့အလားအလာရှိတယ်အများကြီးပဲဖော်ပြထားတွေ့ရပါတယ်။အဲဒီထဲမှာအဖြစ်နိုင်ဆုံးလူကတော့ Pennsylvania ပြည်နယ်ရဲ့ Governor ဖြစ်တဲ့ဒီ Josh Spiro ပဲဖြစ်ပါတယ်။ဆိုတော့ဘယ်လိုဖြစ်လာမလဲသူသားပေါင်းလိုက်ပြီးတော့တပေါင်းစည်းသက်သာအကုန်လုံးထောက်ခံလိုက်ကြမယ်ဆိုရင်တော့ပိုပြီးတော့မှအားသာနိုင်တယ်လို့လူကတွေ့နေကြပါတယ်။ဒါပေမဲ့ Donald Trump ကိုရွေးကောက်ခံပြည်သူတွေကဒီကောက်မဲ့မဲဆန္ဒရှင်ပြည်သူတွေကတကယ်ပဲပုံအောင်ပြီးထောက်ခံကြမလားဆိုတော့ပြောရမှာစိတ်ဆောပါတယ်နောက်ပြီးတော့အမေရိကန်ပြည်ထောင်စုမှာမပြတ်မသားဖြစ်နေသေးတဲ့လူတွေကလည်းပဲမဲပေးရခါမှာ last minute နောက်ဆုံးအချိန်မှာကောက်ပြီးတော့ပေးပလိုက်တာကြိုတင်ပြီးတော့ပိုးတွေထဲမှာတွက်ထားတာခံမှန်းချက်တွေထဲမှာတွက်ထားတာဒီလိုဖြစ်သွားတာလည်းရှိတယ်ဆိုတော့အဲ့ဒါတော့ဘယ်လိုဖြစ်လာမလဲဆိုတော့သူတွက်လို့မရပါဘူးဒါပေမဲ့ဒီမိုကရက်ဘက်ကလည်းသူအကောင်းဆုံးကျူစားလိုက်မယ်လို့ထင်ပါတယ်။ဆိုတော့အဓိကသလိုရှင်ရမှာအဖြစ်ရှင်ရမယ်။ဆိုတော့ဒီနိုင်ငံတကာဆက်ဆံရေးဒီမှာဘယ်လိုဖြစ်လာမလဲဆိုတာသူတို့တွေ့မယ်။ကင်မရာဟဲရစ်တက်ထဲမှာလည်းပဲတန်ငယ်ကြီးဝါရဘယ်လိုဖြစ်လာနိုင်မလဲဆိုတာတွေ့ကြတယ်။တချို့ကတော့သိအပြောင်းလဲရှိနိုင်မှာမဟုတ်ဘူး။ဘိုင်ဒန်လိုပဲဆက်သွားမယ်လို့တွေ့နေကြတာရှိပါတယ်။ယူကရိန်းတို့ဘာလို့လဲပဲဒီတိုင်းပဲဆက်သွားမယ်ဆိုပြီးတော့သူတို့မျှော်လင့်ထားကြတာရှိပါတယ
်။ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်
။ဟုတ်ပါတယ်။
ဆေဂျောတဲ့အရွယ်ရောက်မှထိုင်းမြန်မာနယ်ဆက်ဒုက္ခသည်စစ်ခန်းကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေထိုင်권ရခဲ့တဲ့ကရင်အမျိုးသမီးငယ်တစ်ယောက်ကသူ့လိုရွှေ့ပြောင်းလာသူတွေအတွက်ကရင်လူငယ်အဖွဲ့ကိုဦးဆောင်တည်ထောင်ပြီးပညာရေးအပါအဝင်လွှတ်တဲ့အကူအညီတွေကိုပေးနေပါတယ်ရွှေ့ပြောင်းဒုက္ခသည်ဘဝကနေကညောအကယ်ဒမီကိုဦးဆောင်ပြီးအများကိုအကူအညီပေးနိုင်တဲ့သူတစ်ယောက်ဖြစ်လာဖို့ကြိုးစားခဲ့သူနဲ့ဂျန်စီပြည်သက်တွေအတွက်မတ်ခင်လေးစကားပြောထားပါတယ်ရှင်
Hey, ဂျန်စီတို့တက်ချင်ရောက်ပြန်ပြီနော်။ဂျန်စီတို့ကြီးဒီတစ်ပတ်တော့ဒုက္ခသည်စခန်းကနေပြီးတော့အမေရိကကိုရွှေ့ပြောင်းအခြေချလာတဲ့ကရင်မျိုးသမီးလူငယ်လေးနဲ့စကားပြောထားတယ်
။ကျမနာမည်ကမင်းဂျူပါ။အခုကောင်ဆောင်တို့ကသူတို့ရဲ့အားစာချက်တို့ကိုဘယ်လိုမြင်တရမလဲ။သူတို့ရဲ့အဖွဲ့အစည်းအတွင်းမှာဘယ်လိုအသုံးချရမလဲဆိုတာကို New Sweepy ရဲ့ Gallup Certified Strength Coach တယောက်ဖြစ်ပါတယ်။ဟိုပြီးတော့လူငယ်အဖွဲ့အစည်းတွေမှာအကြံပေးနေတယ်လည်းလောက်ဆောင်ပါတယ်ဟာ
။သူကဘာကြောင့်မလို့ဒုက္ခသည်စခန်းကိုရောက်လာခဲ့ရတာလဲ။
ကျွန်မအမေကအဲ့ရဘူဒီမြောင်မြတ်မှာဖြစ်ဖြစ်ကျွန်မအဖေကအဲကြောက်ကြတမ်းဟာဆုံးကနေဖြစ်ပါတယ်သူတို့
ကရင်နဲ့မြန်မာတမတော်အဦးနှစ်ဖက်နိုင်ငံရဲ့အချင်းဝမှုကြောင့်သူတို့နေရာစလောကဒုက္ခသက်ခံမှာပွဲဟိုထွက်ပြေးလာကြတယ်ပေါ့နော်ပြီးတော့ကျွန်မကအဲ့ဒီထိုက်ဒုက္ခသက်ခံမှာပဲမွေးပြီးကြည့်ပြခဲ့ပါတယ
်ဒုက္ခသက်ခံမှာနေခဲ့တော့အမှတ်တရတွေလည်းသူကအခုလိုပဲပြောပြထားတယ်
ဒုက္ခသစ္စာမှာတော့အခက်အခဲတွေအများကြီးရှိခဲ့လဲကျမတို့ကတော့ဘဝမတရားကံတွေအများကြီးကြံနေခဲ့ပါတယ်။ဟိုကိလူမျိုးတယောက်အနေနဲ့ကိလူမျိုးတို့ရဲ့ဒလိထုံတန်းတဲ့ဘာသာစကားကိုသိယူခဲ့ရတယ်။ဟိုအခက်အခဲတွေကြမှာဟိုစိတ်နှိပ်ပြီးသိပြကြတဲ့ဆရာဆရာမတွေကိုတွေ့ခဲ့ရတယ်။ဟိုပညာရေးစနစ်နဲ့သူတို့ curriculum ကတော့ဒီ US theme တို့တက်သေးပေမဲ့လည်းဟိုကိလူမျိုးတယောက်အနေနဲ့ပြီးတော့ကိနေထိုင်မှုပေါ့နော်အစားအစားနေထိုင်မှုအလေးအထားတွေကိုပြီးတော့ကျောင်းကိုလာလျှောက်ခဲ့ရရှောင်ခဲ့ရတာတွေကိုပျော်ရွှင်ပျော်မွေ့ခဲ့ပါတယ်အဲ့လိုအမတရားတွေတော့အခုချိန်ထိပဲဟိုတတိယနေ့စပါပဲ
သူရဲ့ဖခင်ကအမေရိကကိုမရောက်ခင်ကြီးမှာပဲစုံမသွားခဲ့တယ်ဒီလိုမျိုးမိဘမစုံမလင်နဲ့အမေရိကကိုရွှေ့ပြောင်းလာတဲ့သူ့ဘဝဘယ်လောက်ထိအခက်အခဲကြုံနေရလဲ
အကျမသစင်ကနေမတော့အတန်ခဲတဲ့မိသားစုတွေနဲ့ဒီ US ကိုပြောင်းလာခဲ့ပါတယ်အခက်ခဲတွေတော့အများကြီးပါပဲဟိုဘာသာစကားမတူတာတွေအကျောင်းပညာရေးတွေမိသားစုအတွက်ရှင်းပြရတာတွေတော့အများကြီးပါပဲပြီးတော့ကျမစကားပြောပုံပေါ်တော့ accent တွေဟို accent တွေကြောင့်သူများတွေဟိုအနေခံရတာတွေရှိပါတယ
်ဆယ်ကျော်သက်ဘဝနဲ့အမေရိကကိုရောက်လာခဲ့တဲ့သူကအခက်အခဲတွေဘယ်လိုရင်ဆိုင်ပြီးတော့ပညာကိုဘယ်လိုမျိုးတက်မြောက်သင်ခဲ့လဲ
ဒီ US မှာ lockdown ကဟို Las Vegas မှာနေရတယ်လေအဲ့ဒီခါမှာတော့ကိရီတွေမရှိဘူးအဲ့ဒါကြောင့်အင်္ဂလိပ်လိုမြန်သင်ရတယ်ပေါ့နော်ဒီစငယ်ချင်းတွေကတော့ဒီလိုမပြောဘူးဘာမှလို့လည်းမပြောဘူးအဲ့ဒါကြောင့်သူတို့တွေဟို vocabulary တို့ဘာတို့ဟိုကျွန်မတော့စာမြန်ဖတ်တယ်ကျမဟို bachelor ကတော့ communication studies and leadership and minor in sociology master ကတော့ဒီ higher education administration နဲ့ဟိုနောက်နေ့last year မှာပြီးခဲ့တယ
်။ဒါနဲ့စကားမဆက်သူကမြန်မာစကားကိုဘယ်လိုပြောတတ်သွားလဲဆိုတာကိုလည်းမေးကြည့်လိုက်အောင်
ကဲကျမပမာလို့ဘဒူနဲ့မစကားမပြောဘူးဒါပေမဲ့ငငယ်လေးတောင်ကအဖေကသူတို့အဲသူတခြားငယ်ကြီးတွေနဲ့စကားပြောရင်ပမာလို့ပြောတော့ဟိုအဲကျမအဲ့လိုမျိုးပဲဟိုသင်သင်ရတယ်ပေါ့နော်ပြီးတော့ဟုတ်ကဲ69နှစ်မှာဟိုပမာပြေတခါပြန်ဖော်တယ်အဲ့ဒီတော့ဦးမှာအဲ့ဒါနဲ့တချို့ကြီးတွေကလည်းလုံးမပြောတော့အကျမကပမာလို့ပြန်စီရတယ်အဲ့ဒါကြောင့်နည်းနည်းလေးတော့ဟိုကပမာလို့ပြောတာအကျိုးကျိုးစားတယ
်အခုဆိုရင်သူကကညောအကယ်ဒမီဆိုတဲ့အဖွဲ့အစည်းလေးကိုထူထောင်ပြီးတော့အမေရိကကိုရောက်လာတဲ့ကရင်လူငယ်တွေကိုကူညီပေးနေတယ်အဲ့တော့ကညောအကယ်ဒမီဆိုတာကဘယ်လိုအဖွဲ့အစည်းမျိုးလဲ
ညောအကယ်ဒမီကိုကရင်လူမျိုးတယောက်ချင်းစင်တဲ့ကရင် FIY ကိုတိုးတက်အလုပ်ပေးချင်တဲ့တခြားလူမျိုးတွေနဲ့စုစီပီချင်းရဲ့ channel set လောက်ဆက်ခဲ့ပါတယ်ဟုတ်ပညာရေးဝဆမှုတွေ leadership ပိုင်ဆိုင်ရာတွေ social well being ဆရာတွေကိုအနေနဲ့အရေးရမှာရှိတဲ့ key insight တွေကိုထိဆက်ထောက်ပံ့ပေးနိုင်ဖို့အရေးယူထားပါတယ
်လက်ရှိမှာရောကညော academy ကကရင်လူငယ်အဖွဲ့အစည်းအတွက်ဘယ်လိုမျိုးတွေပံ့ပိုးကူညီမှုပေးနေလဲ
ဟိုလောလောဆယ်ရတဲ့ workshop တွေရှိတယ်ဟို leadership နဲ့ဆိုင်တဲ့ပြီးတော့ဟို communication ဟိုတခြား topics တွေကတော့လောက်ချင်တာအများကြီးပါပဲဒါပေမဲ့အခုကတော့ဟိုကိ professionals တွေကတော့ schedule very crazy and အကြောအခုအချိန်မှာအဲ့ဒီလိုပဲ leadership relationship building တွေအဲ့လိုတော့လုပ်ပြီးလုပ်တယ
်ကဲကျန်စီတွေဒါကတော့ကညော academy လို့ခေါ်တဲ့ကရင်လူငယ်အဖွဲ့အစည်းကိုတည်ထောင်ခဲ့တဲ့မျိုးသမီးငယ်လေးကြောင့်ကြားခဲ့ကြရတာเนาะရှေ့တစ်ပတ်ကြာလို့ရှိရင်လည်း Gen Z တို့တဲ့ Gen Z ရှိနေကြမလို့ဆက်ဆက်စောင့်ကြည့်ကြပါဦးเนาะတက်တ
ာအခုတော့ပြီးခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရန်နိုင်စူးစီးတင်ဆက်ပေးထားပါတယ်ရှင
်2024 Paris Olympic ပြိုင်ပွဲကတော့ဇူလိုင်လ26ရက်လာမယ့်တောက်ချာနေ့မှာစတင်တော့မှာဖြစ်ပါတယ်အခုဆိုရင်အိုလံပစ်အားကစားပြိုင်ပွဲဝင်ကြမဲ့ကမ္ဘာတစ်ဝှမ်းကအားကစားသမားတွေဟာလည်းပဲရစ်မြို့ကိုတပွဲပွဲရောက်ရှိလာနေကြပြီးတော့ပြိုင်ပွဲဝင်ဖို့လည်းအသင့်ဖြစ်နေကြပြီဖြစ်ပါတယ်။လက်နက်တွေကတော့ပြင်သစ်သမားအမန်နျူအယ်မက်ခရွန်ဟာအားကစားသမားတွေတက်ခိုကြမဲ့အိုလံပစ်အားကစားရွာကိုတွားရောက်ပြီးတော့လုံခြုံရေးအခြေအနေတွေကိုကြည့်ရှုစစ်ဆေးခဲ့ပြီးပြိုင်ပွဲအတွက်တာဝန်ယူနေတဲ့လုံခြုံရေးအဖွဲ့တွေကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ Je veux aussi remercier l'ensemble des forces de sécurité intérieure l'ensemble des prestataires
ကျွန်တော်အနေနဲ့ Olympic နဲ့မတန်ဆွမ်း Olympic ပြိုင်ပွဲတွေကိုပြည်သက်တွေလုံးဝဖေးရန်ကင်းကင်းနဲ့ကြီးနေအောင်တာဝန်ယူပေးကြမယ်လုံခြုံရေးအဖွဲ့တွေအားလုံးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ဒီပြိုင်ပွဲတွေအတွက်လူသမား2သိန်းခွဲကျော်ဟာသူတို့ရဲ့နွေရာသီအားလိုက်ရဲ့ဘန်းပစ်ခီးတွေကိုမသွားဘဲပြိုင်ပွဲလုံခြုံရေးအတွက်တာဝန်ယူပေးကြမှာဖြစ်ပါတယ
် Paris Olympic ပြိုင်ပွဲဖွံ့ဖွဲ့အခမ်းအနားကိုတော့ပြည်သက်နိုင်ငံရဲ့ဒေသစံတော်ချိန်တောက်ချာနေ့ညနေ 9:00 ခွဲမှာစတင်မှာဖြစ်ပြီးတော့၃နိုင်လောက်ချဖို့ခမန်းရပါတယ် Paris Olympic ပြိုင်ပွဲရဲ့ဖွံ့ဖွဲ့အခမ်းအနားကိုတော့ပြိုင်ပွဲနိုင်ငံတွေနဲ့ Olympic အားကစားအဖွဲ့တွေကဒီအားကစားသမားပေါင်း 1,500 တက်ရောက်มาဖြစ်ပါတယ်အစင်လာရတော့ဖွံ့ဖွဲ့အခမ်းအနားကိုအားကစားကွင်းတွေမှာဖွင့်လှစ်ခြင်းပါလိမ့်ရှိပေမဲ့ဒီနှစ် Olympic ပြိုင်ပွဲရဲ့ထူးခြားချက်ကတော့အဲ့ဒီအစင်လာတိုင်းအားကစားကွင်းတွေမှာကျင်းပမှာမဟုတ်ပဲ Paris မြို့ကစိမ့်မြစ်ကြောင်တစ်လျှောက်မှာကျင်းပသွားမှာဖြစ်ပြီးတော့ပြိုင်ပွဲဝင်နိုင်ငံတစ်ခုချင်းစီကိုလည်းသူတို့ရဲ့ကိုပိုင်မော်တော်ဘုတ်ဒဇင်းစီပေးသွားမှာဖြစ်ပါတယ်ဖွံ့ဖွဲ့အခမ်းအနားကိုတက်ရောက်ကြမယ့်အားကစားသမားတွေအပြင်ဒီဖွံ့ဖွဲ့အခမ်းအနားကိုတက်ရောက်ကြည့်ရှုမဲ့သူဥယေ6သိန်းလောက်ရှိမယ်လို့လည်းခန့်မှန်းနေကြပါတယ်ပဲရစ်အိုလံပစ်ပြိုင်ပွဲကတော့ကမ္ဘာပေါ်ကနိုင်ငံနဲ့အိုလံပစ်အားကစားအဖွဲ့206ခုကဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးတော့ဒီထဲမှာဒုက္ခသည်ဆိုင်ရာအိုလံပစ်အသင်းလည်းပါဝင်မှာပါဒုက္ခသည်ဆိုင်ရာအိုလံပစ်အသင်းမှာတော့နိုင်ငံ17နိုင်ငံကအားကစားသမားပေါင်း36ပါဝင်မှာဖြစ်ပြီးတော့အားကစားနည်းစံမျိုးကိုဝင်ရောက်ရှင်ပြိုင်ကြမှာပါဒီဒုက္ခသည်ဆိုင်ရာအိုလံပစ်အသင်းကအားကစားသမားတွေကိုတော့သူတို့ရဲ့အားကစားဆွေးနွေးတဲ့ဒုက္ခသည်အခြေအနေပေါ်မှာမူတည်ပြီးတော့ရွေးချယ်ခဲ့တာဖြစ်ပြီးတော့ UK ပြင်သစ်အမေရိကန်ပါဝင်နိုင်ငံ15နိုင်ငံကသူတို့ကိုလက်ခံပြီးတော့ပြိုင်ပွဲအတွက်လေ့ကျင့်ပေးခဲ့တာဖြစ်ပါတယ် IOC နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်ဘက်ကတော့ဒီဒုက္ခသည်အသင်းကအားကစားသမားတွေကိုတစ်ကမ္ဘာလုံးကဝိုင်းပြီးအားပေးကြမှာဖြစ်ပြီးတော့အိုလံပစ်အားကစားသမားတိုင်းဟာလည်းငြိမ်းချမ်းရေးတန်မာနေဖြစ်တယ်လို့တလန်နေကအိုလံပစ်အားကစားရွာကိုသွားရောက်ဆင်မှာပြောလိုက်ပါတယ
် You the Olympic athletes you are the peace ambassadors of our time
ခင်ဗျားတို့အိုလံပစ်အားကစားသမားတွေအားလုံးဟာကျွန်တော်တို့ခေတ်ရဲ့ငြိမ်းချမ်းရေးတန်မာနေဖြစ်ပါတယ်ခင်ဗျားတို့တွေဟာဒုက္ခသည်များဆန်ရာအိုလံပစ်အသင်းအပါဝင်အမျိုးသားအိုလံပစ်ကော်မတီ206ခုကိုကိုစားပြုပြီးလာကြတာပါခင်ဗျားတို့ဟာလေးစားအားကျစရာကောင်းတဲ့အားကစားတန်တမန်တွေဖြစ်တာနဲ့အမျှဒီအိုလံပစ်ပြိုင်ပွဲကိုလည်းငြိမ်းချမ်းရေးအထိမ်းအမှတ်သင်္ကေတအဖြစ်လုပ်စေချင်ပါတယ
် Questa settimana inizieranno i giochi olimpici di Parigi
ဟိုယမင်းကြီးဖရန်စစ်ကာရောပဲရစ်အိုလံပစ်ပြိုင်ပွဲဟာကမ္ဘာတစ်ဝှမ်းမှာဖြစ်နေတဲ့စစ်ပွဲတွေကိုအပြစ်ခတ်ရက်စက်အောင်လုပ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းတနင်္ဂနွေနေ့ကစိန့်ပီတာယင်မြင်ကအပတ်စဉ်ဝှက်ပြူဆူတောင်းပွဲမှာပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲပဲရစ်အိုလံပစ်မှာဝင်ပြိုင်မဲ့အမေရိကန်အားကစားအဖွဲ့ရဲ့အလံကိုတော့နာမည်ကြီးဘတ်စကတ်ဘောကစားသမားလဘရွန်ဂျိမ်းကိုတဲဖို့ရွေးချယ်လိုက်တယ်လို့အမေရိကန်အသင်းကတင်းလာနေမှာကြေညာပါတယ်။လဘရွန်ဂျိမ်းကလည်းအခုလိုမျိုးအိုလံပစ်ပြိုင်ပွဲဖွံ့ဖွဲ့အခမ်းအနားမှာနိုင်ငံကိုစားပြုပြီးတော့အလံကိုတဲဆောင်ခွင့်ရတဲ့အတွက်ဂုဏ်ယူရဲဆိုပြီးတော့သူ့ရဲ့ကြေညာချက်မှာပြောလိုက်ပါတယ်။အမေတောက်ကြနေဖွင့်ပွဲပြီးတဲ့နောက်ပထမဆုံးပြိုင်မဲ့အားကစားပြိုင်ပွဲကတော့ကြက်တောင်ပြိုင်ပွဲဖြစ်ပါတယ်ကြက်တောင်ပြိုင်ပွဲမှာတော့မြန်မာနိုင်ငံကကြက်တောင်ကစားသမားတရားသူစားလဲဝင်ရောက်ရှင်ပြိုင်ခွင့်ရထားပြီးတော့ Olympic ပြိုင်ပွဲဝင်ဖို့အတွက်ပြည်ထောင်နိုင်ငံ Paris မြို့ကိုသွားနေပြီလို့တနင်္လာနေ့ကသူ့ရဲ့ Facebook လူမှုကွန်ရက်မှာတင်ထားပါတယ်ခင်ဗျာကောင်းဒီသတင်းတွေပေါ်မှာတော့ဗြိတိန်နိုင်ငံမှာကျင်းပခဲ့တဲ့ Open လို့ခေါ်တဲ့ British Open ကောင်းဒီပြိုင်ပွဲမှာ American က Xander Schauffele က Champion ဖြစ်သွားပါတယ် British Open ကောင်းဒီပြိုင်ပွဲကိုဇူလိုင်လ17ရက်နေ့ကနေ21ရက်နေ့ထိ Scotland က Royal Troon ကွယ်မှာကစားကြတာမှာ Xander Schauffele ကဗြိတိန်က Justin Rose ကိုနှစ်ချက်အသာနဲ့အနိုင်ရသွားခဲ့တာပါဒီနေ့ကနေ့ကနောက်ဆုံးကစားကြတဲ့အခါမှာတော့ Schauffele က6ချက်ရှော့ရိုက်ပြီးတော့စုစုပေါင်းရိုက်ချက်295ချက်နဲ့ပထမရသွားခဲ့ပါတယ်သာသူအနေနဲ့ British Open ကောင်းဒီပြိုင်ပွဲကိုပထမဆုံးအချိန်ရတာဖြစ်ပြီးတော့ Champion ဖြစ်တဲ့အတွက်လည်းဂုဏ်ယူတယ်ဆိုပြီးပြောလိုက်ပါတယ
်။ Yeah, it's an honor. I've always dreamt of doing it. That walk up 18.
အခုလို့ Champion ဖြစ်လာတဲ့အတွက်ဂုဏ်ယူပါတယ်။ Champion ဖြစ်အောင်လုပ်ဖို့လည်းအမြဲရည်မှန်းခဲ့ရပါ။နောက်ဆုံး session မှာပြိုင်ပွဲကိုရှေ့ကဦးဆောင်နေတဲ့သူတွေကိုပြထားတဲ့အဝါရောင်ဆိုင်းပုတ်ကြီးနဲ့ပရိသတ်တွေကမတက်ရက်ပြီးအားပေးနေတဲ့အချိန်မှာရှောက်လာရတဲ့ခံစားချက်ကဘာနဲ့မှမတူပါဘူး။ကျွန်တော်ဘွားမှာအကောင်းဆုံးအပျော်ရဆုံးအချိန်တွေထဲကတစ်ခုပါ
it was very difficult it
အခုလိုမေဂျာဆူဖလာကိုဒုတိယအကြိမ်အနိုင်ရဖို့ခတ်ပါတယ်တကယ်ခတ်တာပါဒါပေမဲ့ပထမတစ်ကြိမ်နိုင်ခဲ့တဲ့တော့ကအတွေ့အကြုံတွေကဒီနောက်ဆုံးနှစ်ဒုတိယဝက်ကိုကျင်းမှာအများကြီးအထောက်အကူဖြစ်စေခဲ့တယ်လို့ကျွန်တော်ထင်ပါတယ်
ကျော်ဘာလုံးခဲ့တဲ့3လကလေးကအမေရိကန်မှာကျင်းပတဲ့ USPGA ကောင်းစည်းပြိုင်ပွဲကိုပိုဆွဲခဲ့တာကြောင့်ဒါဟာသူ့အတွက်တော့ဒုတိယမြောက်မေဂျာဆူဖလာလည်းဖြစ်ပါတယ်ပ Britain က Justin Rose ကတော့ now ဆုံး နေ မှာ 4 ချက် shot ရိုက်ပြီးတော့ စုစုပေါင်း 298 ချက် နဲ့ American က Billy Horschel နဲ့ အတူ ပူးတွဲ ဒုတိယ ရခဲ့ ပါတယ် ခင်ဗျာ ဘောလုံး သတင်း ဘက် မှာတော့ ဒီ ဘောလုံး မှာ အပြောင်း ရွှေ့ တွေ ဘက် မှာ England နဲ့ United Sulu Mason Greenwood ကို ပြင်သစ် နိုင်ငံ က Olympic မှာ ဈေး အသင်း က Euro 32 သန်း နဲ့ ဝယ် ပြီးတော့ 9 နှစ် စာချုပ် ချုပ်ဆို လိုက် ပါတယ် Greenwood ဟာ Man U တင်းတော့ 129 ပဲ ကစားပြီးတော့ 35 ကို twin ပေး ခဲ့ ပြီးတော့ ပြီးခဲ့တဲ့ ဘောလုံး ရာသီ မှာတော့ သူ ဟာ Spain က Getafe အသင်း ကို အငှားစာချုပ် နဲ့ ပြောင်းပြီးတော့ 36 ပဲ ကစားတာ မှာ 19 twin ပေး ခဲ့ ပါတယ် Greenwood က Marseille အသင်း မှာ John number 10 အင်ဂျီ ကို Watson မှာ ဖြစ်ပြီးတော့ Marseille အသင်း ကတော့ Greenwood မှာ သူတို့ လိုချင် တဲ့ အရည် အသွေး တွေ အားလုံး ရှိ တယ် ဆိုပြီးတော့ ပြော လိုက် ပါတယ် ချိန်တည်းမှာပဲ Premier League Champion Man City အသင်းက Brazil တောင်ပံ ကစားသမား Savinho ကို 9 နှစ် စာချုပ် နဲ့ ခေါ် လိုက် ပါတယ် Savinho ဟာ မနစ် တုန်းက တော့ Spain La Liga က Girona အသင်း မှာ 9 စာချုပ် နဲ့ ကစား ခဲ့ ပြီးတော့ 6 ဂိုး twin ခဲ့ ပါတယ် သူက Brazil တို့ 9 ပွဲ ကစား ပေး ထား ပြီးတော့ ပြီးခဲ့တဲ့ Copa America ဖလားတုန်းက Paraguay နဲ့ ပွဲ မှာ Brazil အသင်း တို့ သူ့ ရဲ့ ပထမ ဆုံး ဂိုး ကို twin ပေး ခဲ့ ပါတယ် ခင်ဗျာ American မှာတော့ Philadelphia Union အသင်းက Atlanta ကစားသမား Kevin Sullivan ဟာ MLS Major League နဲ့ North America တိုက်ကအသင်းလိုက် ပြိုင်ပွဲ သမိုင်းတွေ မှာ အသက် ငယ်ဆုံး ကစားသမားအဖြစ် နဲ့ စံချိန် တင်လိုက် ပါတယ် အသက် 14 နှစ် သာ ရှိ သေးတဲ့ Kevin Sullivan ဟာ ပြီးခဲ့တဲ့ July 18 ရက်နေ့ က ကစား ခဲ့တဲ့ New England Revolution နဲ့ ပွဲ မှာ 85 မိနစ် မှာ လူစား ဝင် ပြီးတော့ အသက် ငယ်ဆုံး ကစားသမားအဖြစ် စံချိန် တင်လိုက် တာ ပါ သူ အိမ် နေ ကတော့ အသက် 14 နှစ် နဲ့ 293 ရက် သာ ရှိ သေးတာ ကြောင့် 2004 ခုနှစ် တုန်းက အသက် 14 နှစ် နဲ့ 36 ရက် နဲ့ Freddie Adu တင် ခဲ့တဲ့ စံချိန် ကို ချိုး ခဲ့တာ ဖြစ် ပါတယ် Freddie Adu ကတော့ သူ့ ရဲ့ စံချိန် ကို Kevin Sullivan က အခု လို ချိုး နိုင် လိုက် တဲ့ အတွက် ဂုဏ် ယူ တယ် ဆို ပြီးတော့ Ace လူမှု ကွန်ရက် ကနေ ပြော ကြား လိုက် ပါတယ် ခင်ဗျာ
ခုတော့ American သမ္မတ Joe Biden ရဲ့ သတင်းစာရှင်းလင်းပွဲကနေ ကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ်ရှင်သမ္မတဘိုက်ဒန်ဟာသူ့အနေနဲ့လာမယ့်ဒုတိယအကြိမ်သမ္မတသက်တမ်းမှာရွေးကောက်ပွဲမဝင်ဝင်ဖို့ဆုံးဖြတ်ခဲ့တဲ့အပေါ်အင်ပီရိုသမ္မတရုံးခန်းကနေဝါရှင်တန်စံတော်ချိန်ဗုဒ္ဓဦးနေ့ည၈နာရီမြန်မာစံတော်ချိန်ကြာသာပတေးနေ့မနေ့၆နာရီခွဲမှာနိုင်ငံတော်ကိုတိုက်ရိုက်မင်းကွန်ပြောပါတယ်အကောင်းဆုံးကတော့မျိုးဆက်တစ်ကိုမြှရှူတိုင်းလက်ဆင့်ကမ်းပေးရမယ်ဆိုတာကိုသူ့အနေနဲ့ဆုံးဖြတ်ခဲ့တယ်လို့သမ္မတဘိုက်ဒန်ကပြောပါတယ်ဒါဟာလည်းနိုင်ငံညီညွတ်ရေးအတွက်အကောင်းဆုံးဖြစ်လိမ့်မယ်သူ့အနေနဲ့ယူဆတယ်လို့ပြောပါတယ်လူငယ်တွေအတန်ကိုနေရာပေးရမယ်အချိန်ပေးရမယ်လို့လည်းပြောပါတယ်တခြားအရာတွေထက်ဒီမိုကရေစီကာကွယ်ဖို့ကပိုပြီးတော့အရေးကြီးတယ်အမေရိကန်ပြည်သူတွေအတွက်လှုပ်လှုပ်ဖို့သူ့အနေနဲ့အားအင်ယူခဲ့ရတယ်ဒါပေမဲ့လည်းဒီပြည်ထောင်စုချီပြည်ဆောင်စေဖို့ဆိုတာဟာသူတဦးတည်းကိစ္စမဟုတ်ဘဲအမေရိကန်ပြည်သူတွေအမေရိကန်အနာဂတ်ကိစ္စဖြစ်တယ်လို့သမ္မတဘိုက်ဒန်ကပြောပါတယ်အမေရိကန်ဖွဲ့စည်းပုံမှာပါတဲ့ We the People ပြည်သူကလုပ်ရမယ်ဆိုတဲ့စကားလုံးကိုထည့်သွင်းပြောပါတယ်။အမေရိကန်ပြည်သူတွေအနေနဲ့မျှော်လင့်ချက်နဲ့အမုန်းတရားကိုရွေးချယ်ချရမယ်လို့လည်းပြောပါတယ်။လာမယ့်6လအတွင်းမှာတော့သူ့အနေနဲ့သမ္မတတာဝန်ကိုအလေးပေးဆောင်ရွက်သွားမယ်လို့ဆိုပါတယ်။ခက်ခက်ခဲခဲရုန်းကန်နေတဲ့မိသားစုတွေအတွက်ကုန်ကျစရိတ်တွေနှဲလာအောင်စီးပွားရေးဖွံ့ဖြိုးလာအောင်ဆက်လုပ်သွားမှာဖြစ်တယ်လို့သမ္မတဘိုက်ဒန်ကပြောပါတယ်။ပုဂ္ဂိုလ်ရေးလွတ်လပ်မှုနဲ့မဲပေးရွေးချယ်권ဆိုတဲ့နိုင်ငံသားအခွင့်အရေးတွေကိုကာကွယ်သွားမယ်လို့လည်းဆိုပါတယ်။တရားရုံးချုပ်စနစ်ပြုပြင်ပြောင်းလဲရေးကိုဆောင်ရွက်မှာဖြစ်သလိုနိုင်ငံတကာမှ NATO အပါအဝင်မဟာမိတ်တွေအားကောင်းရေးကိုဆောင်ရွက်မယ်။ဂါဇာစစ်ရပ်ဆဲအောင်ဆောင်ရွက်မယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံရေးသမိုင်းမှာတော့သမ္မတတွေအနေနဲ့အရေးကြီးတဲ့မူဝါဒတွေအရေးကြီးတဲ့စကားတွေကိုအင်ပီရိုသမ္မတရုံးခန်းကနေအခုလိုထပ်ရိုက်ပြောလို့ရှိပါတယ်။ပထမအကြိမ်သမ္မတသက်တမ်းတာဝန်ယူနေတဲ့သမ္မတဘိုက်ဒန်အနေနဲ့နောက်ထပ်သက်တမ်းတစ်ခုအတွက်ရွေးကောက်ပွဲမဝင်တော့ဘူးလို့ဆုံးဖြတ်လိုက်တဲ့အပေါ်အခုလိုရှင်းလင်းပြောဆိုသွားတာဖြစ်ပါတယ်။သမ္မတဘိုက်ဒန်မင်းကွန်းနဲ့ပတ်သက်လို့တုံ့ပြန်သုံးသပ်ချက်တွေကိုတော့ VOA မြန်မာပိုင်းအစီအစဉ်တွေကနေဆက်လက်ထုတ်လွှင့်သွားဖို့လည်းရှိပါတယ်ရှင်။နောက်ဆုံးရသတင်းကတော့ဒီမြပါပဲရှင်ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာက James Smith ဖြစ်ပါတယ်ရှင်တောတရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုကြည့်ရှုနားဆင်တဲ့အတွက် VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ညပိုင်း 9:00 နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့ Radio ရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ3251တို့ကနေဖမ်းယူနားဆင်ကြပါကျွန်မတင်ကြီးထိုက်ပါရှင်